Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ view american တိုင်းရဲ့2016ခုနှစ်ဇွန်လ29ရက်တနင်္လာနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းနိုမီတာ2425 3251နဲ့လိုင်းလံ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါ EU ဥရောပတမကရဲကနေ UK နိုင်ငံနှုတ်ထွက်ဖို့လူလူဆန္ဒခံယူပွဲကနေဆုံးဖြတ်လိုက်ပြီးမို့ဒီကိစ္စနဲ့ပတ်သက်ပြီးတော့အရေးပေါ်ဆွေးနွေးကြဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဥရောပကိုရောက်နေပါတယ်တခါဖိလစ်ပိုင်နိုင်ငံရဲ့ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရထားတဲ့ဒူတာတက်ကတိုင်းပြည်မှာသတိသားတားမြစ်တာတွေကိုအရှိန်မြှင့်လုပ်သွားမယ်လို့ဒီကနေ့ပဲပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာအင်အာဝရီတိုင်းနဲ့မှာအသိန်းခံခဲ့ရတဲ့မြေဧကဒီတွေကဧက6000ကျော်ကိုအစိုးရကတက်ဆိုင်ရာပန်းရှင်ဒေစီပြန်လည်အနှံ့လိုက်ပါတယ
်ရှားပေါ်ကတော့စက်မှုတက်ကနေပြီးတော့ဆွန့်လွတ်တဲ့မြေ3000ကျော်ရတယ်လို့အသိရတယ်လေယာမြေဥတွေမှာတော့တကယ်လို့ယူထားပြီးလို့ရှိရင်အကောင့်ထဲမှာပေါ်နိုင်ဆွန့်လွတ်ရတဲ့သဘောရှိတယ်ဒါကြဲတော့ဒီလိုပဲလားတခြားပုံစံတွေမှာ
ဘန်းတော်လွှတ်တော်မှဦးစမ်းမောင်ပြောသွားတာပါဒီအကြောင်းနဲ့အတူပလောင်မျိုးသမီးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲအပိတ်ပင်ခံရတာဘာကြောင့်လဲတကာထိုင်းနိုင်ငံမှာနှင်းနဲ့ချီပိတ်လောင်ခံရတဲ့မြန်မာရေလုံသား3ဦးကိုကယ်တင်ခဲ့တဲ့အကြောင်းနဲ့ဘင်္ဂလားပင်လယ်မှာလေဖိအားနှင်းရဝန်ဖြစ်ပေါ်မှုကြောင့်နောက်ဆက်တွဲဘာတွေဖြစ်နိုင်တယ်လဲဆိုတာတွေကိုလည်းပြောပြပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုအောင်တို့ကပြောပြကြမှာဖြစ်ပါတယ
် EU ဥရောပသမဂ္ဂတွေကနေ UK နိုင်ငံနှုတ်ထွက်ဖို့လူလူဆန္ဒခံယူပွဲကနေဆုံးဖြတ်လိုက်ပြီးဖြစ်တာကြောင့်ဒီကိစ္စနဲ့ပတ်သက်တဲ့အရေးပေါ်အစည်းအဝေးတွေကိုကျင်းပသွားဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဥရောပကိုရောက်ရှိနေပါတယ်
။ The most important thing is that all of us as leaders work together to provide as much continuity as much stability.
ရေးကြီးဆုံးကတော့ပြဿနာတွေနည်းအောင်လုပ်နိုင်မယ့်နည်းလမ်းတွေနောက်ကျွန်တော်တို့ကြားကအခြေခံတူညီတဲ့စံတန်မိုးတွေနဲ့ကျိုးစီးပွားတွေကိုကာကွယ်နိုင်အောင်အသိဉာဏ်ရှိရှိနဲ့ရှေ့ခီးဆက်နိုင်မယ့်နည်းလမ်းတွေရှိနေတယ်ဆိုတာနားလည်ပြီးတော့အခြေအနေကိုတည်တည်ငြိမ်ငြိမ်နဲ့ရှေ့ဆက်ကင်တွယ်သွားဖို့နောက်ဈေးကွက်ကိုတည်တည်ငြိမ်ငြိမ်ထိန်းထားနိုင်အောင်ကျွန်တော်တို့ခေါင်းဆောင်တွေအားလုံးအတူတူကပူးပေါင်းဆောင်ရွက်သွားရမှာဖြစ်တယ်လို့ဥရောပကိုရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောသွားတာပါဗြိတိန်နိုင်ငံလန်ဒန်မြို့တော်နဲ့ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့တွေကိုဒီကနေ့တွားရောက်နေတဲ့ဝင်ကြီးကယ်ရီအနေနဲ့ဗြိတိန်ဘော်အမေရိကန်ရဲ့ထောက်ခံမှုကိုပြသမှာဖြစ်တယ်လို့ကြံတဲ့ EU အဖွဲ့ဝင်နိုင်ငံတွေကိုလည်း EU ထဲမှာဆက်ပြီးတော့ရှိနေဖို့အရေးကြီးတယ်ဆိုတာတွေကိုပြောကြားလိုက်မယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါရတယ်။ EU ထဲကလည်း UK နှုတ်ထွက်မဲ့ကိစ္စစိတ်မကောင်းဖြစ်ရပေမဲ့မကြာခင်မှာဒီအဖွဲ့ဝင်28နိုင်ငံနဲ့ဆက်ပြီးရှိနေမဲ့ EU နဲ့နီးကပ်တဲ့ဆက်ဆံရေးဆက်လက်ထားရှိသွားမှာဖြစ်တယ်လို့ဝင်ကြီးကယ်ရီကတနင်္ဂနွေတုန်းကလည်းပြောကြားခဲ့ပါရတယ်။ဗြိတိန်ထွက်သွားပြီးတဲ့အခါဘယ်လိုရှေ့ဆက်သွားကြမလဲဆိုတာနဲ့ပတ်သက်လို့ဂျာမနီပြင်သစ်နဲ့အီတလီအပါအဝင်ဥရောပနိုင်ငံကြီးတွေကဒီအဆင့်မြင့်တက်တမန်တွေလည်းဒီကနေ့တွေ့ဆုံဆွေးနွေးကြပါရရှင်
။တနင်္ဂနွေနေ့ကနောက်တစ်ချက်ကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာပြည်သူပါတီကအနိုင်ရတာကြောင့်အစိုးရဖွဲ့နိုင်ခွင့်ကိုရရှိခဲ့တယ်လို့စပိန်ယာယီဝန်ကြီးချုပ်မိုရန်နိုရီဂျိုင်းကပြောခဲ့ပါရယ်။လွှတ်တော်အမှတ်နေရာ350ရှိတဲ့အနေနဲ့ပြည်သူပါတီကအမှတ်နေရာ138နေရာအနိုင်ရရှိခဲ့ပါရယ်။ရင်ရွေးကောက်ပွဲရတဲ့လွတ်တော်အမှတ်နေရာ14နေရာပိုအနိုင်ရခဲ့ပေမဲ့လွတ်တော်မှာအများစုအမှတ်နေရာ186နေရာရဖို့နောက်ထပ်မဲနေငယ်လိုအပ်နေပါသေးတယ်။ကျွန်တော်တို့အုပ်ချုပ်ခွင့်ရဖို့တောင်းဆိုပါရယ်။ဘာလို့လဲဆိုတော့ရွေးကောက်ပွဲမှာအနိုင်ရလို့ပါ။ဒါပေမဲ့လည်းကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတော့ပြည်သူလူထုတရားလုံးအတွက်အကျိုးရှိစေဖို့ဖြစ်ပါတယ်လို့ရွေးကြွိုင်းကတနင်္ဂနွေနေ့ကပြောကြားခဲ့ပါရယ်။လွန်ခဲ့တဲ့ဒီဇင်ဘာရွေးကောက်ပွဲပြီးရလနဲ့ပတ်သက်လို့6လကြာညှိနှိုင်းရမှာမအောင်မြင်နာကြောင့်နောက်တစ်ကြိမ်ထပ်ပြီးတော့ရွေးကောက်ပွဲလုပ်တာပါ။ဆိုရှယ်လစ်ပါတီကတော့လွန်ခဲ့တဲ့ဒီဇင်ဘာကထက်9နေရာယောင်းနေပြီး85နေရာနဲ့ဒုတိယလိုက်နေပါတယ်ချိုးချင်ချွေတာရေးမူကိုဆန့်ကျင်တဲ့ Unidos Podemos မဟာမိတ်အဖွဲ့ကတော့81နေရာအနိုင်ရပါတယ်ဒီမဟာမိတ်အဖွဲ့အတွင်း Communist နဲ့ Greens ပါတီတွေပါဝင်ပါတယ်ဥရောပမှာပြင်းစမမြောက်စီးပွားရေးအင်အားအတောင်တင်းဆုံးဖြစ်တဲ့ Spain မှာအဓိကအင်အားကြီးပါတီနှစ်ရပ်ကသာအာဏာကိုထိန်းချုပ်နေတဲ့အစဉ်လာကိုဒီ Unidos Podemos မဟာမိတ်အဖွဲ့ကပြောင်းလဲစေလိုနေတာဖြစ်ပါတယ်ခင်ဗျာ
။ Syria နိုင်ငံနဲ့နယ်စပ်ကပ်လျက် Lebanon နိုင်ငံအရှေ့ပိုင်းကကြေးရွာတစ်ခုမှာအထူးခံဘုံခွဲသူတွေကတိုက်ခိုက်တာကြောင့်လူငယ်ရောက်ထက်မနေသေဆုံးသွားတဲ့အကြောင်း Lebanon ဆွေရအရာရှိတွေကပြောပါရတယ်။အထူးခံဘုံခွဲတိုက်ခိုက်သူ3ယောက်ကဒီကနေ့အစောပိုင်းကပဲကကြေးရွာမှာတိုက်ခိုက်ခဲ့ကြတာလို့အာဏာပိုင်တွေကပြောပါရတယ်။နောက်ထပ်လူ15ယောက်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။အခုတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်နေပြောဆိုလာတာတော့မရှိသေးပါဘူး။အိန္ဒိယစီးရီးယားနိုင်ငံမှာစစ်ပွဲတွေမရက်ဆဲသေးသလိုဒီစစ်ပွဲတွေနဲ့ဆက်ဆက်နေတဲ့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေရဲ့တံကိုလက်မလို့နိုင်ငံမှာအချိန်ချင်းခန်းစားနေရတာပါရှင်။
အရင်ပြပြခဲ့ပြီးတဲ့နောက်အစ္စရေးနဲ့တူရကီနိုင်ငံကြားပုံမှန်ဆက်ဆံရေးပြန်စတင်နိုင်မှုသဘောတူညီမှုရခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကဂါဇာကမ်းမြောင်ဒေသကိုလုံခြုံရေးအရာဆက်လက်ပိတ်ဆို့ထားမှာဖြစ်ပေမဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအစ္စရေးစိတ်ကန်းတွေကနေတဆင့်ပေးပို့သွားနိုင်မှာဖြစ်တယ်လို့ပြောပါရယ်။အစ္စရေးဝန်ကြီးချုပ်ဟာမနေ့ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးချုပ်ကယ်ရီနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။ပိတ်ဆို့တားဆီးထားမှုတွေအတော်များများကိုပိတ်ဖြတ်ပေးဖို့ဒီသဘောတူညီချက်မှာပါဝင်တယ်လို့အန်ကာရာမှာရှိတဲ့တူရကီဝန်ကြီးချုပ်ဘနယ်လီယယ်ဒီရမ်ကဒီကနေ့မှပြောပါရယ်။ဟာမတ်ဒီကြားဖွဲ့ရဲ့ခေါင်းဆောင်နေနေထိုင်တာကြောင့်ပိတ်ဆို့ထားတဲ့ဂါဇာဒေသကိုဥတီခုံပေါင်းနေတဲ့တူရကီအကူအညီပေးရေးသင်္ဘောတစီးကိုအစ္စရေးက2010ခုနှစ်အတွင်းစီးနင်းခဲ့ပြီးနောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးပြပြခဲ့တာပါဆက်ဆံရေးပြန်လည်စတင်နိုင်ဖို့သဘောတူညီမှုတစိ့တစ်ပိုင်းအနေနဲ့အစ္စရေးဘက်ကလူအသေးပြောက်ရှိခဲ့ဒီစီးနင်းမှုနဲ့ပတ်သက်လို့တောင်းပန်ခဲ့တယ်လို့ကျန်ရသူမိသားစုနဲ့ထိခိုက်ဒဏ်ရာရသူတွေအတွက်နေနာကျေးဒေါ်လာတန်20ပေးရမှာဖြစ်တယ်လို့အစ္စရေးအစိုးရအရာရှိတဦးကပြောပါတယ်ကာဇာဒေသကိုစစ်ပတ်သုံးပစ္စည်းတွေမဟုတ်တဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပြုပစ္စည်းတွေတင်ပို့နိုင်ဖို့နဲ့စောက်လက်ဆဆေးရုံတလုံးကိုအပိတက်ဖို့တခါဒီလူနေအဆောက်အဦတွေပါဝင်အခြေခံအဆောက်အုံဆောက်လုပ်ရေးလုပ်ငန်းတွေလုပ်ကံခွင့်ရရှိခဲ့တယ်လို့တူရကီအစိုးရအရာရှိတဦးကလည်းပြောပါတယ်ဒီသဘောတူညီချက်အရကာဇာဒေသမှာရေနဲ့စွမ်းအင်လိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့လည်းဖြည့်ရှင်းသွားအောင်မှာပါ2010ခုနှစ်အတွင်းတူရကီသင်္ဘောကိုစီးနင်းခဲ့တာကြောင့်တူရကီလူခွင့်လို့ရှားသူ10ဦးသေဆုံးခဲ့ပြီးတဲ့နောက်ဒီသေဆုံးမှုတွေရောကြီးပေးဖို့နဲ့ပါလက်စတိုင်းဒေသပေါ်ပိတ်ဆို့ထားမှုကိုယုံသိမ်းပေးဖို့တူရကီကတောင်းဆိုခဲ့ပါတယ
်အမေရိကန်ပြည်ထောင်စုမှာ Republican နဲ့ Democratic Party နှစ်ခုစလုံးကသမ္မတလောင်းတွေကိုတရားဝင်အတည်ပြုကြမယ်။လာမယ့်နိုင်ငံလုံးဆိုင်ရာပါတီညီလာခံတွေမှာပေါ်ပေါက်လာနိုင်တဲ့မတည်ငြိမ်မှုတွေကိုကင်တွယ်နိုင်ဖို့နဲ့လုံခြုံရေးအရဘလို့ချင်းချောက်မှုမျိုးကိုမရှိစေဖို့အတွက် Federal အစိုးရဒီပြည်내နဲ့မြို့နယ်လိုက်အစိုးရတာဝန်ရှိသူတွေကအစီအစဉ်တွေကိုအပြည့်အစုံရေးဆွဲနေကြပါတယ်။ဇူလိုင်လ17ရက်နေ့ကနေ21ရက်နေ့အထိRepublican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကျင်းပမဲ့ Ohio ပြည်နယ် Cleveland မြို့မှာလာရောက်ဆွေးနွေးစုဝေးကြမဲ့သူ 9,000 လောက်ရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဒီထဲမှာညီလာခံကိုကန့်ကွက်ကြမဲ့သူကတော့ 6,000 လောက်လည်းပါနိုင်ပါတယ်။ဒီညီလာခံမှာ Donald Trump ကိုပါတီသမ္မတလောင်းအဖြစ်နဲ့အဆိုပြုကြမှာပါ။ညီလာခံရဲ့အရေးပါမှုနဲ့တက်ရောက်မဲ့သူအရေးအတွက်များလာကြောင့်မြို့အတွက်အခက်အခဲတချို့ဖြစ်နိုင်တယ်လို့ Cleveland မြို့တော်ဝန်ကပြောပါတယ်။ဒါကြောင့်ဒီအာဏာပိုင်တွေအနေနဲ့အထူးကန့်သတ်ချက်တွေချမှတ်ရမယ့်အခြေအနေရှိနေပါတယ်။မဲဆွယ်စည်းရုံးမှုတွေအတွင်း Trump ရဲ့ပွဲတွေမှာ Democratic တွေရောဒီ Republican တွေပါပါဝင်တဲ့ Trump ကိုထောက်ခံသူတွေနဲ့ကန့်ကွက်ဆန္ဒပြသူတွေအကြားထိတ်ထိတ်ရင်ဆိုင်မှုတချို့ရှိခဲ့တာကြောင့်လာမယ့်ပါတီညီလာခံမှာဒီလိုအခြေအနေမျိုးတွေနောက်ထပ်ကြုံရနိုင်တာကြောင့်ဒါကိုဟန့်တာဖို့အတွက်ရဲရရှိတွေကပြင်ဆင်နေကြတာပါရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00နာရီကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395ไลโดมิเตอร์25กิโลเฮิรตซ์11965ไลโดมิเตอร์32กิโลเฮิรตซ์9223ไลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลไลมิเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่นเล่นปีนี่ว่าครับเนี่ย
ဒီကနေ့နောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။ဖိလစ်ပိုင်နိုင်ငံရဲ့ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရထားတဲ့ရော်ဒရီဂိုဒူတာတက်ကတိုင်းပြည်မှာသတင်းသားတားမြစ်တာတွေကိုအရှင်မြစ်လှုပ်ဆောင်သွားမယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။သတင်းသားတားမြစ်စေအသုံးပြုတာကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့ဒီဩဇာရှိန်ဝါကြီးဝါတဲ့ကက်သလစ်အသင်းတော်နဲ့အတိုက်ခံလုပ်ရမယ်ဆိုရင်လည်းဒါကိုရင်ဆိုင်မယ်လို့ဆိုပါတယ်။လာမယ့်ကြာသပတေးနေ့ကျရင်သမ္မတအဖြစ်ကျန်းသစ္စာကြီးဆိုရမယ့်ဒူတာတက်ကကလေးတွေအများပြားရှိတာဟာမိသားစုတွေကိုဆင်းရဲတွင်နဲ့ပို့ပြီးတော့ရောက်စေတယ်လို့ဆိုပြီးတအိမ်တော်မှာအများဆုံးကလေး၃ယောက်ပဲမွေးဖို့ဖိလစ်ပိုင်နိုင်ငံသားတွေကိုသူအကြံပြုတဲ့အကြောင်းထပ်မံပြောဆိုလိုက်ကြပါခက်ကြမ်းကြမ်းစကလုံးတွေနဲ့၃လုံးပြောသူအဖြစ်လူသိများတဲ့ဒူတာတက်ကအခုကိစ္စမှာလဲမနာခံတဲ့ယောက်ျားတွေရဲ့လက်အင်္ကာကိုဖျက်ပစ်မယ်လို့ခက်ကြမ်းကြမ်းချိတ်ချောက်ထားပါတယ်တောင်ပိုင်းဒါဗာအိုမျိုးတော်ဝင်အဖြစ်နှစ်ပေါင်းများစွာတာဝန်ယူခဲ့ခြင်းအတွင်ကိုယ်ဆန္ဒနဲ့ကိုယ်တားကြောဖြတ်ကြတဲ့အမျိုးသားတွေကိုရောတားကြောဖြတ်ပေးတဲ့ဆရာဝန်တွေကိုပါဒီဆုလက်တွေပေးတာမျိုးလုပ်ခဲ့တဲ့သူ့ရဲ့တားဆက်ချမိသားစုစီမံကိန်းအကြောင်းကိုဒူတာတက်ကဥပမာပေးပြောပါရယ်ဒီစီမံကိန်းလိုပဲတိုင်းနိုင်ငံလုံးအတိုင်းအတာနဲ့လုပ်သွားမှာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောခဲ့ပါဘူးရှင်
ထိုင်းနိုင်ငံမှာဩဂုတ်လတဲ့ကျင်းပဖို့စီစဉ်ထားတဲ့လူမှုဆန္ဒခန့်ယူပွဲမှာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုအတိအမြင်ပြုနိုင်သေးတဲ့အခြေအနေကြောင့်လည်းသူကတော့ယာရုကနေနှုတ်ထွက်ပေးမှမဟုတ်ဘူးလို့ထိုင်းစစ်အစိုးရအကြီးအကဲဝန်ကြီးချုပ်ပရယုတ်ချန်ဝန်ချာကဒီကနေ့ပြောပါတယ် EU ဥရောပသမဂ္ဂတွေကနေ UK နိုင်ငံနှုတ်ထွက်ဖို့လူမှုဆန္ဒခရုံပွဲကနေဆုံးဖြတ်ခဲ့ပြီးနောက် UK ဝန်ကြီးချုပ် David Cameron ကလာမယ့်အောက်တိုဘာမှာသူယာရုကနေနှုတ်ထွက်တော့မယ်လို့ကြေညာခဲ့တယ်လို့အလားတူထိုင်းဝန်ကြီးချုပ်အနေနဲ့လည်းလာမယ့်လူမှုဆန္ဒခရုံပွဲမှာဖွဲ့စည်းပုံအသစ်အတည်ပြုရေးကိုလူထုကမထောက်ခံမှုဆိုရင်ယာရုကနေနှုတ်ထက်မာလာဆိုတဲ့သတင်းတော်တွေရဲ့အမေကိုဝန်ကြီးချုပ်ပရယုတ်ကဖြေသွားတာပါ Mr. ပရယုတ်ဦးဆောင်တဲ့ထိုင်းစစ်တပ်ရဲ့အာဏာသိမ်းဖိရှားတာကိုခံခဲ့ရတဲ့ဖွေးထိုင်းပါတီခေါင်းဆောင်တွေကတော့ဩဂုတ်လ9ရက်နေ့ကျင်းပမဲ့လူမှုဆန္ဒခန့်ယူပွဲမှာဖွဲ့စည်းပုံမူကြမ်းကိုအတိမပြုနိုင်ဘူးဆိုရင် ဝန်ကြီးချုပ်ပရာယုတ်အနေနဲ့မစ္စတာကင်မရွန်ကိုနှုတ်ထွက်တဲ့လို့ပြောနေကြတာပါ။ဖွဲ့စည်းပုံအခြေခံမူကြမ်းဟာဒီမိုကရေစီနီးမကျဘူးဆိုပြီးတော့ဖွေထိုင်းပါတီကကန့်ကွက်ထားပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းနိုင်ငံရေးမတည်ငြိမ်မှုတွေနဲ့အကြမ်းဖက်မှုတွေရှိခဲ့တဲ့ထိုင်းနိုင်ငံအနေနဲ့ကြုံတွေ့ရတဲ့ပြဿနာတွေဟာဗြိတိန်နိုင်ငံနဲ့မတူတာကြောင့်သူ့အနေနဲ့နှုတ်ထွက်ဖို့ရည်ရွယ်ချက်မရှိဘူးလို့ Mr. Prayut ကပြောပါရယ်။နောက်တစ်ချက်ကတော့ဒီ Mr. Cameron နဲ့မတူတာကသူဟာရွေးကောက်ပွဲကနေတဆင့်နိုင်ငံခေါင်းဆောင်ဖြစ်လာသူမဟုတ်တာပဲဖြစ်ပါရယ်ခင်ဗျာ
။တိုင်းပြည်စည်းဝါးရေးတိုးတက်ဖို့အတွက်တရုတ်နဲ့ကုန်သွယ်ရေးအပေါ်အဓိကအားထားနေရတဲ့အရှိတောင်အာရှဒေသနိုင်ငံတွေအတွက်စည်းဝါးဒီတရုတ်စည်းဝါးရေးနှေးကွေးလာတာဟာ EU တွေကနေ UK နှုတ်ထွက်လို့ဖြစ်လာမဲ့တက်ရောက်မှုတွေထက်အများကြီးပိုပြီးတော့ကြီးပါတယ်။တရုတ်စည်းဝါးရေးနှေးကွေးတဲ့တန်ကိုတိုင်းပြည်အများပြားခန်းစားနေကြတဲ့အချိန်မှာဒေသတွင်းလူလက်တန်းစားတွေကအခြေအနေကိုစိုးမသွားအောင်ထိန်းပေးထားတာပါ။တရုတ်နိုင်ငံရဲ့ပြည်တွင်းအသံတွင်ထုတ်လုပ်မှုတန်ဖိုးဟာဒီနှစ်ပထမ3လအတွင်း 6.8 ရာခိုင်နှုန်းရှိခဲ့ပြီးတော့တဟာကမ္ဘာလုံးဆိုင်ရာဗန္ဒာရေးအချက်အလက်စိုက်ခဲ့တဲ့2009ခုနှစ်အစောပိုင်းကစလို့အနည်းဆုံးကိုရောက်ခဲ့တာပါ2015ခုနှစ်အတွင်းဒီရှစ်ထောင်အာရှဆယ်နိုင်ငံထဲက9နိုင်ငံမှာစီးပွားရေးတိုးတက်မှုနှေးကွေးခဲ့ပြီးတော့ဒီထဲမှာတရုတ်နိုင်ငံကိုလူသုံးကုန်ပစ္စည်းတွေအမြောက်များတင်ပို့နေတဲ့အင်ဒိုနီးရှားနိုင်ငံကအထူးအနားဆုံးဖြစ်ပါရဲ့ရှင
်နှစ်တရာပြည့်ကိုပါအမေရိကဖလားဖိုင်နယ်မှာချီလီအသင်းကအာဂျင်တီးနားအသင်းကိုအနိုင်ရပြီးတော့ကိုပါအမေရိကဖလားကို2-0ဆက်တိုက်ဘိုးဆွဲသွားပါရခင်ဗျာ
တိုက်တန်းရောက်နိုင်ငံကသတင်းတွေကိုမက်ခင်ဖြူတွင်နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆန်မြနာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်စီဝါရေးကဏ္ဍတက်တန်းရောက်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်အားစတဲ့အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာအခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်အစိုးရသည်လက်ထက်မှာပထမဦးဆုံးအကြိမ်ဖြစ်တဲ့ARD တိုင်းအတွင်းကမြေလွတ်မြေရိုင်းနဲ့လယ်မြေဧက6000ကျော်ကိုလယ်သမားတွေလက်ထဲပြန်လည်အနှံလိုက်ပါတယ်။မူလမြေပိုင်ရှင်ဖြစ်မဖြစ်ကိုစစ်ဆေးနိုင်မှုအတွက်လက်ရှိမှာယာယီသဘောနဲ့လယ်သမားတွေကိုအနှံလိုက်တာဖြစ်ပြီးမူလပိုင်ရှင်တွေပေါ်ထွက်လာရင်တော့ပြန်လည်စစ်ဆေးသွားမှာဖြစ်ပါတယ်။အကြောင်းဆုံးကတော့မတ်တင်ကြီးထိုက်ကတင်ပြမှာဖြစ်ပါတယ်။
အီယာဝတီတိုင်းပန်းတနော်နဲ့ဖြာပုံမြို့နယ်တွေတဲကယူဆနာကုမ္ပဏီနဲ့ဆက်မှုတက်ဝန်ကြီးဌာနတို့ကသိမ်းယူထားတဲ့မြေလွတ်မြေရိုင်းဧက6000ကျော်ကိုပိုင်ရှင်ဖြစ်လျှောက်ထားတဲ့လယ်သမားတွေနဲ့လုပ်ငန်းရှင်တွေကိုအစိုးရကပြန်ပြီးပေးအပ်ပါတယ်။အစိုးရတက်လက်ထက်ပထမဆုံးအဖြစ်နဲ့ပြီးခဲ့တဲ့စနေနေ့ကဒုတိယသမ္မတဦးဟင်ရီဘန်တီယူဦးဆောင်တဲ့လယ်ယာမြေကော်မတီကနေပြန်ပြီးအနှံသွားတာဖြစ်ပါတယ်။ပန်းတနော်မြို့နယ်တိုင်းဒေသကြီးလွှတ်တော်အမတ်ဦးစန်းမောင်ကအခုလိုပြောပါတယ်
။ဖြာပုံနဲ့ကျွန်တော်တို့ကဧက6000ကျော်ပေါ့လေကျွန်တော်က3166ကဒါပန်းတနော်ရအလားယူဇနာကုမ္ပဏီကပေးတာရောက်ချပုံကတော့စက်မှုတက်ကနေပြီးတော့ဆွန့်လွတ်တဲ့မြေ3000ကျော်ရတယ်လို့သိရတယ်ဆွန့်လွတ်တယ်ဆိုတော့လေယာဉ်မြေဥပဒေမှာတော့တကယ်လို့ယူထားပြီးလို့ရှိရင်အကောင့်ထဲမှာပေါ်နိုင်ဆွန့်လွတ်ရတဲ့သဘောရှိတယ်ဒါပေမဲ့တော့ဒီလိုပဲလားတခြားကုမ္ပဏီတွေမှာအကောင့်ထဲမှာပေါ်နိုင်တဲ့မြေတွေလည်းတော်တော်များများတော့ကျန်သေးတယ်ပဲကျန်သေးတော့အဲ့ဒါတွေကိုလည်းပဲစီစစ်ပြီးတော့ဒါဆက်လက်ပြီးတော့ဆွန့်လွတ်ရမယ့်သဘောရှိပါတယ်ဟိုအခုလောလောဆယ်မှာတော့ဒီဟိုအစိုးရစိတ်ကဲမူဝါဒရဟိုမလုပ်ဘဲထားတဲ့မြေတွေဆွန့်လွတ်တဲ့မြေတွေကိုပြန်ပေးတယ်ပေါ့နောက်ပိုင်းကျလို့ရှိရင်လည်းပဲစီစစ်ပြီးတော့ပြန်ပေးပါမယ်လို့သူပြောရပါတယ်ခင်ဗျာ
ယူဆနာကုမ္ပဏီကပြန်ပေးတဲ့ပန်းတနော်မြို့ကလေယာဉ်မြေဧက3000ကျော်ကိုလယ်သမား200ကျော်ထံပြန်လည်ပေးအပ်ခဲ့ပြီးစက်မှုဝန်ကြီးဌာနကပြန်ပေးတဲ့ဖြာပုံမြို့နယ်ကလေယာဉ်မြေဧက3000ကျော်ကိုတော့စားတောင်သူ43ဦးနဲ့လယ်သမား29ဦးစုစုပေါင်း82ဦးတို့ထံကိုယာယီပြန်လည်အနှံခဲ့တာဖြစ်ပါတယ်ဒီလေယာမြေတွေရဲ့မူလပိုင်ရှင်ဖြစ်အထောက်ထားပြသနိုင်သူတွေထပ်ပြီးထွက်ပေါ်လာရင်တော့ပိုင်ဆိုင်မှုကိုပြန်ပြီးညှိနှိုင်းမှလည်းဖြစ်ပါတယ်။ဖြာပုံမျိုးနဲ့တိုင်းဒေသကြီးလွှတ်တော်မှဦးဇေယျမင်းသိန်းကတော့ပိုင်ဆိုင်မှုအစ်အမှန်ဖြစ်မဖြစ်စီစစ်နေတယ်လို့ပြောပါတယ်
။ဒီလေယာမြေတွေကိုရှောက်ထားတဲ့လယ်သမားတွေကမူလတောင်သူတွေလားဒါတော့မဟုတ်တကယ်ပဲခုနကမူလတောင်သူမဟုတ်ဘူးလားဆိုတဲ့ပြဿနာတော့အမှန်တကယ်ပဲဒီလေယာမြေတွေရဲ့မူလတောင်သူပဲလားဆိုတဲ့ဆရာတော့ကျွန်တော်တို့ပြန်ကုန်စားအောင်ပဲဗျအဲ့ဒါတော့လေ
ကုမ္ပဏီတွေအစိုးရနဲ့တက်မတော်တို့ကတိမ့်ဆဲထားတဲ့မြေယာရီနဲ့ပတ်သက်ပြီးပိုင်ဆိုင်ခွင့်အငင်းပွားမှုတွေကိုလည်းအရာဝတီတိုင်းအတွင်းကလွှတ်တော်အမတ်တွေစုပြီးအချက်အလက်စူးစီးရယူနေတယ်လို့ပန်းတနော်မြို့နယ်တိုင်းဒေသကြီးလွှတ်တော်အမတ်ဦးစန်းမောင်ကပြောပါတယ
်ကျွန်တော်တို့အဲ့မှာအခုစီစဉ်လုပ်ငန်းတွေကတော့အခုကျွန်တော်တို့လည်းတိုင်ပင်ထားတာရှိပါတယ်ဖြာပုံခေရောမူခေရောပူးပေါင်းပြီးတော့အဲ့ဒါတွေကိုကျွန်တော်တို့ပြန်လုပ်ဖို့အတွက်ကိုမကြခင်ပေါ့လေဇူလိုင်လလောက်အတွင်းမှာကျွန်တော်လုပ်နိုင်ပဲလို့ထင်ပါလားအေးတော်တော်မတ်တီးရနေပြီးတော့စုပြီးတော့လောက်ရမှာပေါ့ပြီးတဲ့ခါကျလို့ချင်းလဲကျွန်တော်ကဇူဝဖွဲ့နေလဲဥပေါင်းညှိနှိုင်းရမှာပေါ့ရွှေတန်လင်တို့ဘာလို့အဲ့လိုကုမ္ပဏီမျိုးတွေလဲရှိတယ်နောက်တော့ကမှတက်သိမ်းမီယာတွေလဲရှိတယ်တဲ့ပြောင်းမလို့အဲ့ဒါတွေကိုလဲပဲ ပြန်လဲဆုံးလုပ်ဖို့အတွက်ကိုလာတကယ်တမ်းလုပ်ငန်းအကောင့်တွေမပေါ်နိုင်လို့ချင်းပြန်လဲဆုံးလုပ်ဖို့အတွက်ကိုကျွန်တော်တို့ဂျိုးသားဆောင်ရွက်နေပါ
ပြီးခဲ့တဲ့သမရဦးသိန်းစင်အစိုးရလက်ထက်ကလေးကလေယာမြေသိမ်းဆည်းခံရမှုစုံစမ်းရေးကော်မရှင်ကိုဖွဲ့ပြီးသိမ်းဆည်းခံလေယာမြေတွေပြန်လည်ပိတ်အပ်ရေးလုပ်ငန်းစဉ်ကိုစတင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ပြည်ထောင်စုလွှတ်တော်လေယာမြေသိမ်းဆည်းခံရမှုစုံစမ်းရေးကော်မရှင်ကနိုင်ငံတွင်းမြေယာသိမ်းဆည်းမှုတွေနဲ့ပတ်သက်ပြီးအစီရင်ခံစာထုတ်ပြန်ခဲ့တာမှာတော့မြန်မာစစ်တပ်ကသိမ်းယူထားတဲ့မြေဧက2သိန်းကျော်ရှိပြီးဒီထဲကဧက4000နီးပါးကိုပဲပြန်လည်ပိတ်အပ်ထားတယ်လို့ဖော်ပြထားတာဖြစ်ပါတယ်။နိုင်ငံတော်မှာလည်းမြေသိမ်းရာသိမ်းမှုတွေနဲ့ပတ်သက်ပြီးအငင်းပွားမှုတွေကကြဲကြဲပြန့်ပြန့်ရှိနေစေဖြစ်ပါရဲ့ရှင
်။မတ်သိန်းကြီးတိုက်တင်ပြခဲ့တာဖြစ်ပါတယ်။ပြည်တော်အမျိုးသမီးအဖွဲ့သတင်းစာရှင်းလင်းပွဲအပိတ်ခံရတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။မြန်မာတပ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေစစ်ရေးပဋိပက္ခဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်15မြို့နယ်ကဒေသခံတွေလူအခွင့်ရေးချိုးဖောက်ခံရမှုနဲ့ပတ်သက်လို့တောင်ပလောင်အမျိုးသမီးအဖွဲ့ကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲကျင်းပဖို့စီစဉ်ခဲ့တာကိုဒေသခံအာဏာပိုင်တွေကပိတ်ပင်လိုက်ပါတယ်။ဒီအစီရင်ခံစာမှာတပ်မတော်ရဲ့ပုံရိပ်ကိုထိခိုက်တဲ့အကြောင်းအရာတွေပါနေလို့ပိတ်ပင်ခံရတာလို့ဆိုပါတယ်။အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOA သတင်းတော့နိုင်ကွန်းအိမ်ပြောပြမှာပါ။
ဟုတ်ကဲ့ပါတောင်ပလောင်မျိုးရမီဖွဲ့ကနေမှတ်တမ်းပြုစုထားတဲ့ညင်ပန်းနှိမ့်ဆက်ရန်လေ့ကျင့်ထားသူများစီရင်ခံစာနဲ့ပတ်သက်ပြီးဒီကနေ့သတင်းစာရှင်းလင်းပွဲပြုလုပ်မဲ့ကိစ္စကိုဒေသခံအာဏာပိုင်တွေကနေတာမြင့်ပိတ်ပင်ခဲ့တယ်လို့တောင်မျိုးရမီဖွဲ့စီခေါင်းဆောင်ဖြစ်သူလွေးပူညွန်းကအခုလိုပြောပါတယ
်ဒီအစီရင်ခံစာစစ်တပ်နဲ့ပတ်သက်နေလို့တဲ့လုံးလို့မရဘူးတဲ့အထက်ကလည်းလုံးခွင့်မပြုဘူးလို့ပြောတယ်ကျွန်တော်တို့
တောင်ပလောင်မျိုးရမီဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ကြိုးပမ်းရမှာနှစ်ကြိမ်တိတိပိတ်ပင်ခြင်းခံခဲ့ရတာပါဆွန်လ25ရင်းနေတုန်းကလည်းရန်ကုန်မြို့အော့ချစ်ဟိုတယ်မှာပြုလုပ်ဖို့စီစဉ်ထားရမှာအာနာပိုင်တို့ကနေတာမြင့်ခဲ့လို့အခုအိတ်ဆဲဟိုတယ်မှာပြောင်းလဲကျင်းပရမှာလဲဒုတိယအကြိမ်တာမြင့်ပိတ်ပင်ခြင်းခံခဲ့ရတယ်လို့မှလွေးပုံညူးကပြောပါတယ်အရင်ကသတင်းစာရှင်းလင်းပွဲပြုလုပ်ရမှာတာမြင့်ပိတ်ပင်မှုတွေမရှိခဲ့ပေမဲ့အခုလိုပိတ်ပင်တဲ့အကြောင်းရင်းဟာအစီရင်ခံစာမှာတပ်မတော်ရဲ့ပုံရိပ်ကိုထိခိုက်တဲ့အကြောင်းအရာတွေပါနေလို့ဖြစ်နိုင်ကြောင်းမှလွေးပုံညူးကပြောပါတယ်အစည်းအကံစံထဲမှာဆိုရင်ရှမ်းပြည်နယ်မြောက်ပိုင်းတောင်ပလောင်ဒေသမှာစစ်ပွဲဖြစ်ပွားချိန်ပြည်ပခအတွင်း2013ခုနှစ်မတ်လကနေ2016ခုနှစ်မတ်လထိလူခုရေးချိုးပွားမှုတွေကိုဖော်ပြထားတယ်လို့မလွေပူညိုးကအခုလိုဆက်ပြောပါတယ်
တောင်ပလောင်ဒေသမှာပေါ့နော်စစ်ပွဲဖြစ်နေတဲ့အချိန်ကာလတော့တွင်ပြင်းပနေဆက်မှုနဲ့အဲ့ဒီတဲမွန်ခန်းစင်းမှုတွေတပ်ဖြတ်မှုတွေလိမ္မာဆိုင်ရာကြံဖက်မှုတွေကိုတစ်နှစ်တကြာနဲ့တစ်ချက်ပြင်းပြင်းအစိုးရကဒီစစ်ပွဲရဲ့လက်နက်တစ်ခုဖြစ်သုံးချနေတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်ဒီတပ်မတော်ကပေါ့နော်အဲ့လိုဖြစ်တဲ့ခါကျတော့ဒီလိုနိုင်ငံတကာဥပဒေမှာလည်းဒီလိုမျိုးတစ်ချက်ပြင်းပြင်းနဲ့စနစ်တကျလူခွင့်ချိုးဖောက်မှုတွေကိုသုံးချနေရဆိုလို့ရှိရင်ဒါစီရဆုံးမှုချိုးဖောက်တယ်ဆိုမှကျွန်တော်တို့လည်းစီရဆုံးမှုချိုးဖောက်ကြောင်းကိုပေါ်ပြထားတဲ့ဟာတွေရှိတယ်ဒီအစီရင်ခံစာထဲမှာပေါ့နော်
ရှမ်းပြည်နယ်ဆန်ကားမြို့နယ်ထဲကတပ်မတော်ကနေကျူးလွန်ထားတဲ့လူခုရေးချိုးဖောက်မှုအမှုပေါင်းအရေအတွက်142ခုပါဝင်ပြီးမတရားဖမ်းဆီးညှဉ်းပန်းနှိပ်စက်မှုတပ်ဖြတ်မှုအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာနှောက်ယှက်မှုမသိမ်းကျင်းမှုစတဲ့ပြည်မှုကျူးလွန်ထားတဲ့ပုံမှာတောင်အမျိုးသမီးဖွဲ့ကနေမှတ်တမ်းကောက်ယူစုဆောင်ထားတယ်လို့မှတ်လွေးပူညိုကပြောပါတယ်တရင်စာရှင်လင်းပွဲပိတ်ပင်မှုနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးဌာနနိုင်တဲ့ပိတ်ပင်တာမျိုးမဟုတ်ပဲဒေသဆိုင်ရာအာဏာပိုင်တွေရဲ့စီမံခန့်ခွဲမှုအပိုင်းနဲ့သက်ဆိုင်တယ်လို့ယူဆကြောင်းပြန်ကြားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဦးကျော်စင်သန့်ကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့ဒီဟာနဲ့ပတ်သက်လို့ဟိုရေးသားပေါ်ပြမှုအပိုင်းနေမှာကတော့ဆောင်ရွက်ထားတာတော့တော်တော်မရှိပါဘူးဗျပြန်ကြားရေးဝန်ကြီးဌာနအနေနဲ့လေကျန်တဲ့အပိုင်းကျတော့ကျွန်တော်တိကျ command ပေးကြတော့မရှိပါဘူးဒါကတော့မြို့နယ် general admin ရဲ့အပိုင်းပဲဖြစ်တယ်ဆိုတော့လေမြို့နယ်အုပ်ချုပ်ရေးရေးသားဒါဆိုတော့အဲ့ဒီကတော့သူတို့ရဲ့စီမံခန့်ခွဲပိုင်ခွင့်အပိုင်းထဲမှာလည်းဖြစ်နိုင်တယ်လေ
ပလောင်မျိုးရမီဖွဲ့ရဲ့သတင်းစာရှင်းလင်းပွဲဖိတ်ပြန်သားစီခံရမှုနဲ့ပတ်သက်ပြီးတော့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရသေးတာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါနန်းမိုးကလည်းသူ့အမြင်ကိုခုလိုပြောပါတယ
်။ကျွန်မအမြင်နဲ့ကတော့ဒါကမဖိတ်ပြန်သင့်ဘူးတိလား။ဒါပြည်သူလူထုအတွက်ကိုသူတို့ကလှုပ်ဆောင်နေတာ။ပြည်သူလူထုကအမှန်တကယ်ပဲလူအခွင့်အရေးချိုးဖောက်တာကိုခံနေရတယ်။တကယ်အစ်စ်အမှန်ပဲကျွန်တော်မျက်စိကိုတွေ့မှလည်းကျွန်တော်မြင်တွေ့နေရတယ်၊တားနေရတယ်၊ဒါကဘာတိအောင်မြင်နေရတယ်၊အကုန်လုံးရှားတွေ့နေရတယ်ပေါ့နော်။ဒီအစိုးရဖက်လေသမရောအနေနဲ့လေတို့ကမန်ကန်နဲ့နီလန်အောင်တို့ကဒါတကယ်ပဲတို့ကလူအခွင့်အရေးကိုအမှန်တကယ်မချိုးဖောက်ဘူးဆိုလို့ရှိရင်ဒီဟာကိုတို့ကအမှန်ဆိုလို့ရှိရင်ပြိပင်တားဆီးတာမျိုးမလုပ်တဲ့
မြန်မာနိုင်ငံမှာရတအစိုးရတက်လာပြီးနောက်ပိုင်းလွတ်လပ်စွာရေးသားထုတ်ဝေခွင့်စန္ဒဖော်သွေးခွင့်တွေအတော်တန်ရရှိလာပြီလို့ဆိုပေမဲ့တမရောရင်းနဲ့ပတ်သက်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့် ကတ်တက်ခံနေရစဲလို့တောင်မျိုးမျိုးဖွဲ့စည်းခေါင်းဆောင်ဖြစ်သူမလွေပူညိုကအခုလိုဆက်ပြောပါတယ
်ဒီမှာတော့မြန်မာပြည်ကဒီမိုကရေစီလမ်းကြောင်းကိုသွားနေပြီလို့အများကသတ်မှတ်ကြတယ်ပြောဆိုနေကြတဲ့အချိန်မှာလူခွေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဥစ္စာကိုပေါ်ပြဖို့ကကျမတို့ရဲ့တာဝန်ပဲကျမတို့ကစစ်တပ်နဲ့ပတ်သက်တဲ့ကိစ္စဆိုပြောခွင့်ရှိဘူးလို့ပြောလို့ရှိရင်စစ်တပ်ကလည်းအုပ်ချုပ်နေသလားလို့တောင်မှဒါအပန်းလေးဖြစ်စရာပဲ
ရှမ်းမြစ်နယ်တန်းပလောင်ဒေသကစစ်ပွဲကာလအတွင်းလူခွေးရေးချုပ်ဖောက်နေရတဲ့အခြေအနေတွေကိုတန်းမျိုးမျိုးဖွဲ့ကနေမြန်မာနိုင်ငံဆိုင်ရာကမ္ဘာကူလသမဂ္ဂလူခွေးရေးအရာရှိမစ်စယန်ဟီလီနဲ့တွေ့ဆုံတင်ပြခဲ့ပြီးဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထိန်ကျော်ထံတင်ပြသွားဖို့ကြိုးပမ်းနေစေလို့လည်းအဖွဲ့အစည်းဝင်ရှိသူတွေကပြောပါတယ်ခင်ဗျာ
VOA သတင်းတော်နိုင်ကွန်းအင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါအခုတော့ထိုင်းနိုင်ငံကမြန်မာပြည်လူသားတွေရဲ့အခြေအနေဘယ်လိုရှိမလဲကြည့်ရအောင်ပါထိုင်းနိုင်ငံချုံဘူရီခရိုင်လှေစိတ်တခုမှာနှစ်နဲ့ချီပိတ်လောင်ခိုင်းစေခံရတဲ့မြန်မာပြည်လူသားသုံးဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတနင်္ဂနွေနေ့တုန်းကသွားရောက်ကယ်တင်နိုင်ခဲ့ပါတယ်။အခြေအနေအကြောင်းစုံကိုတော့ထိုင်းချီဆိုင် VOA သတင်းတော်မအေးမာကပြောပြမှာဖြစ်ပါတယ်။
ထိုင်းနိုင်ငံချုံဘူရီခရိုင်ချောင်းစမစ်ဆန်လေးစိတ်မှာရောက်စားခံရတဲ့လှေလုသားများစွာကိုကယ်ဆယ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာဒီတစ်ခါမှာတော့၃လကနေ၃နှစ်ကျော်ကြာတဲ့အထိအဲ့ဒီလှေစိတ်မှာပဲအခကျင်းွေအနည်းငယ်သာပေးပြီးပိတ်လောင်ခိုင်းစေခံထားရတဲ့မြန်မာရေလုသား၃ဦးကိုတနင်္ဂနွေနေ့ကတွားရောက်ကယ်ဆယ်ခဲ့တာပါသူတို့တွေဟာလူကုန်ကူးမှုဥပဒေနဲ့ညှိစွန်းနေသူများဖြစ်တယ်လို့လည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်လှေလုသားတဦးကတော့အဲ့ဒီနေရာမှာနေထိုင်စဉ်ပိတ်လောင်ခိုင်းစေခံရတဲ့သူတို့အခြေအနေကိုရှင်းပြပါတယ
်ဟုတ်ကဲ့ခင်ဗျာဒီနေရာမှာဘယ်လိုလူမျိုးတွေရှိလဲဆိုတော့ဒီနေရာမှာကကျွန်တော်တို့ဗမာပြည်ကနေပြီးတော့လူတွေကိုခေါ်တင်လာပါတယ်ခင်ဗျာခေါ်တင်လာပြီးဒီနေရာမှာသူတို့အခန်းတကားကိုပိတ်လောင်ထားပြီးတော့နေရာမှာပွဲစားရရှိပါတယ်ခင်ဗျာနာမည်ကြီးအဲဒီလူတွေကလူတွေကိုပိတ်လောင်ထားတယ်ခန်းတမားတဲ့ခန်းတကားထဲမှာ14 5ရောက်20ကိုတွက်ခတ်ထားတယ်တွက်ခတ်ထားပြီးလို့ရှိရင်ဒီထွက်မဲ့နေမှာမှဒီဘဲချင်းဘဲချင်းထွက်မဲ့ဆူမှရှိတဲ့ကိုတွက်ချပါတယ်ဒီနေ့က15ရက်ကြာမယ်ဆိုလို့ရှိရင်15ရက်ပြန်ဝင်လာရင်အလုပ်ပြီးတာနဲ့ပြန်ပြီးတော့အခန်းတကားထဲမှာတွက်ခတ်ထားပါတယ်ခင်ဗျာတွက်ခတ်ထားပြီးမှသူတို့အလုပ်ချိန်ပြီးပြန်ထွက်ရမယ့်အချိန်ကျမှပြန်ပေးဆက်ပါတယ်ပြီးတော့နောက်ချက်လေသားတွေကိုအခကျင်းဝင်မပေးဘဲမွေးမွေးရဲ့ဆေးဝါးပဲပေးပြီးတော့လေသားတွေကိုအခကျင်းဝင်အရင်မပေးခင်မွေးရဲ့ဆေးဝါးတွေပဲတော့သူတို့ကသုံးဆွဲခိုင်းနေပါတယ်ခင်ဗျာ
နောက်ထပ်လှေလုသားတူကတော့ကျမ်းမာရေးမကောင်းတာတော့ထွက်လို့မရတဲ့လှေလုသားတွေရဲ့အခြေအနေတွေကိုရှင်းပြပါတယ
်အဲ့ပေါ်ကျွန်တော်ကဘယ်လိုလဲဆိုတော့ကျွန်တော်ဆန္ဒကလည်းမတက်ပါတော့ကျွန်တော်ဗမာသားဆိုတော့ဒီရိုးရိုးဆိုတော့ဆန္ဒကလည်းမတက်သူတို့အချောင်းလွတ်သွားမရဘူးဆိုတော့ဗောနောဒီမှာသွားမလားမရဘူးဘုရားသေဘသုံးဆွဲအလုံးလုံးအချိန်တန်ဒီအေးလေပြန်ထွက်အဲ့လိုကျွန်တော်ဘယ်လိုပဲဖြစ်ဖြစ်ကျမ်းမာရေးမကောင်းလို့တော့မှမထွက်မရပေါ့
နောက်တစ်ဦးကတော့သူ့မျက်စိရှေ့မှာကြုံတွေ့ခဲ့ရတဲ့ထိတ်လန့်စရာမြင်ကွင်းတွေကြောင့်မနေထိုင်ရတော့ဘူးလို့ဆိုပါတယ
်နည်းကြော်သွားပါပြီကျွန်တော်တွေ့နေရတာဒီသူတို့တက်ထက်တာ၃လောက်ရှိသွားပြီကျွန်တော်အဲ့ဒါကျွန်တော်လည်းမနေရတော့ဘူးသူတို့ကဘုရားသေဘဒါတုံးရတယ်ဒီလူမိုက်ပေါ်ရမှာ
သူတို့တွေကိုကယ်ဆယ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတော့ကယ်ဆယ်ချိန်မှာအလုသမားတွေကိုပိတ်လောင်ခိုင်းစေထားသူတွေကရောအလုသမားတွေကတောင်းဆိုကြရရဲတွေကိုခေါ်မလာပါဘူးဆိုတဲ့သဘောတူညီချက်နဲ့တွားရောက်ခေါ်ယူခဲ့ရကြောင်းအလုသမားတွေရဲ့ဆန္ဒအရသူတို့ရဲ့အသက်အန္တရာယ်ကိုလည်းစိုးရိမ်လာရဲအမှုရင်ဆိုင်တာကိုလည်းမလုချင်ကြဘူးလို့ဆိုပါတယ်အဲ့ဒီနေရာကနေအမြန်ဆုံးထွက်ခွာနိုင်ဖို့နဲ့နောက်ထပ်အလုရွှေ့ပြောင်းလုချင်တာကြောင့်ခေါ်ထုတ်လို့ရအောင်ပဲစ조사ခဲ့ရတယ်ဆိုပြီးတွားရောက်ကယ်ဆယ်ခဲ့တဲ့ဦးဆိုင်အေးကပြောပါတယ်
ကိုယ်နဲ့ကျွန်တော်တို့ပြန်ပေးလိုက်တာဆိုတဲ့အခါကျတော့သူတို့ကမခေါ်လာနဲ့ခေါ်လာလို့ရှိလို့ရှိရင်တောင်းမယူပေါ့ကျွန်တော်ရဲတွေခေါ်လာလို့ဆိုလို့ရှိရင်ကျွန်တော်တော့ဒီသားရတာကျွန်တော်လွတ်မှာမဟုတ်တော့ဘူးကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့သူတို့ကဒီဘက်မှာလူမိုက်တွေများတယ်။ဘူးစီဝါ30တဲ့လူတွေအများပေါ်တယ်။အခုကိုရအောင်ပြန်တုပ်တဲ့နည်းတမ်းကျွန်တော်ရွေးလာခဲ့ရတယ်။အဲနောက်ပြီးတော့တခြားနေရာမှာလည်းအလုပ်သွားလို့လို့တရားဥပဒေတိုင်းရေးဆိုင်ရမယ်ဆိုလို့ရှိရင်သူတို့မနေဘူးလေနှစ်တည်းကြာသွားမယ်။အိမ်ကိုလည်းဟိုလောအားကနဲ့ငွေပြန်မပိုးနိုင်ပဲနေမယ်ပေါ့နော်ကျွန်တော်တို့တွေ့ကြုံလာတဲ့အဲတွေ့ကြုံနေတယ်မှာလဲဒီလိုပဲထိုင်းနိုင်ငံဥတွေနဲ့ဆိုလို့ရင်ဆိုင်နေရတာဆိုလို့ရှိရင်ဒါအများကြီးတွေ့ကြုံပေါင်းလဲများပါပြီဆိုတော့ကျွန်တော်တို့ဒီကရှင်းနိုင်တဲ့နီးနဲ့ပဲကျွန်တော်တို့ကိုညီကဲထုတ်လာပေးခဲ့ရတယ
်ထိုင်းနိုင်ငံတွင်းမှာအလုလုကင်နေတဲ့မြန်မာရေလုသားတွေကတော့အခုလိုမျိုးအဖြစ်တင်နဲ့အများဆုံးကြုံတွေ့နေရတာပါသူတို့တွေဟာရေလုသားအဖြစ်အလုလုခွင့်ပန်းရောင်ကတ်တွေရှိပေမဲ့အလုသမားတွေဟာလွတ်လပ်စွာသွားလာခွင့်မရဘဲမလုချင်တဲ့အလုတွေမှာပိတ်လောင်ခိုင်းစေခံရတာပါမကြသေးခင်တုန်းကတော့မြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်တာခီးစဉ်တွင်မှထိုင်းဝန်ကြီးချုပ်နဲ့သဘောတူစာချုပ်များလက်မှတ်ရေးထိုးခဲ့ပြီးရေလုသားတွေကိုလည်းအများနည်းတူအကျိုးခံစားခွင့်တွေပေးဖို့ဆိုတဲ့အချက်တစ်ချက်လည်းပါဝင်ခဲ့ပါတယ်ရှင်
နှစ်ပေါင်းများစွာယူယွင်းနေတဲ့မြမကျမ်းမာရေးစောင့်ရှောက်မှုစနစ်ကြောင့်ပြည်သူတွေမှာထိခိုက်နစ်နာတာတွေရှိနေသေးပါပြည်သူတွေအားထားလောက်တဲ့ကျန်းမာရေးစနစ်တရက်ဖြစ်လာအောင်ဘယ်လိုများပြုပြင်ပြောင်းလဲကြပါမလဲပြည်သူတွေကြားမှာရောဘယ်လိုအခက်အခဲတွေကြုံတွေ့နေကြရသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လေဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လေးစာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
မနက်ဖြန်အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ် VOA ရဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုတစ်ပတ်မှနှစ်ကြိမ်ထုတ်လွှင့်နေတာဖြစ်ပြီးအင်္ဂါညတိုင်းနဲ့စနေနေ့ညတိုင်းမှာဆွေးနွေးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့မိုးလေဝသသတိပေးချက်သတင်းတစ်ပုဒ်ကိုနားဆင်ရမှာပါဘင်္ဂလားပင်လယ်အော်မှာလေပြင်းအားနည်းရေဝန်ဖြစ်ပေါ်မှုကြောင့်အားကောင်းတဲ့မုန်တိုင်းကြီးတစ်ခုဖြစ်လာနိုင်ပေမဲ့ထိခိုက်ပျက်စီးနိုင်မယ့်အန္တရာယ်မျိုးမရှိဘူးလို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကပြောကြားပါတယ်လေပြင်းအားနည်းမှုကြောင့်ရခိုင်ပြည်နယ်နဲ့အေရာဝတီတိုင်းဒေသကြီးအပောင်ဝင်ဒေသခုနှစ်ခုမှာမိုးကြီးနိုင်မယ်လို့ခန့်မှန်းထားတာပါဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတောက်မေခါကတင်ပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါလက်ရှိတိုင်းထွာချက်များအရဘင်္ဂလားပင်လယ်ော်အနောက်အလယ်ပိုင်းနဲ့ဆက်ဆက်နေတဲ့ဘင်္ဂလားပင်လယ်ော်အနောက်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရေဝန်းဟာဆက်လက်တည်ရှိနေနိုင်သေးတယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကညွှန်ကြားရမှုဦးလာထွန်းကပြောပါရယ်ဒီလေပြင်းအားနဲ့ရေဝန်းကြောင့်ကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်ော်တို့မှာမုတ်တုံလေအားအတင်းတင်းကနေပိုပြီးအားကောင်းလာတာဖြစ်တယ်လို့ဦးလာထွန်းကပြောပါရယ်
လုံးလုံးကြီးဒီလေပြင်းနေရောင်းကဒါမဲ့တည့်ရနေရတော့မှတော့ပုံတိုင်းစင်းရောက်ဖို့ဒါမဲ့ဒီပဲစင်းလာပြီးအဲမှာတော့ဖြစ်လာဖြစ်ပြီးလာလာရှိသေးပြီ။ဒါတကားဒီလေပြင်းနေရောင်းရဲ့တန်းကျက်တွေကတော့ဒီပြင်းနေရောင်းကအားကောင်းတော့မကောင်းဘူးနော်ပုံတိုင်းစင်းရောက်ခဲ့ပြီးရှိတော့ဒီနေရာပေါ်နေလေပြင်းနေရောင်းနေတယ်လေဒီနေရာတိုင်းရောင်းကဆက်ကျယ်ပြီးနားတော့ဒီနေရာတိုင်းရောင်းကဒီပြင်းနေရန်ကုန်ပင်လယ်တန်းနံဘူးစိတ်နိုင်ကြီးပုံလာတာနော
်ရန်ကုန်တိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးရခိုင်ပြည်နယ်မွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္လာရီတိုင်းဒေသကြီးတို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒကထုတ်ပြန်ကြေညာထားပါတယ်နေပြည်တော်နဲ့ရှမ်းပြည်မြောက်ဘက်တွေမှာလည်းမိုးပုံနိုင်တယ်လို့ပြောဆိုထားပါတယ်မိုးတက်လေပြင်းကြာရောက်မှုရှိမရှိအပေါ်ဦးလာထွန်းကအခုလိုပြောပြပါသေးတယ
်ဒီလေပြင်းအားနဲ့ရောင်းနဲ့ဟိုပေါ့ကျွားကြီးကဆက်တက်တာမဟုတ်ဘူးအတော်လေးအကောင်းနေသေးတာဆိုတော့လေကြီးလေပြင်းနဲ့ရောင်းဝန်ဖြစ်နေတဲ့နေရာလေးဒါဒီအိန္ဒိယနိုင်ငံရှိတဲ့ဆိုင်ရာနဲ့ဆက်နေရဲ့ဆိုတော့တရက်တော့မတက်ရောက်ဘူးအဲ့တော့မဟုတ်တော့လေးအကောင်းနိုင်ဆိုင်ရာဒေတာတွေမှာတော့ဒါမျိုးထူတာကြီးရှိတယ်နောက်ဒီဒီစင်တင်ရာဆိုင်ရာမှာဒီမဟုတ်တော့လေးအကောင်းလာတဲ့အတွက်ဒီဒီလေးကိုကြည့်အောင်မြင်ရရှိတယ်။ဟုတ်တော့အင်အားနဲ့ဆိုရင်တော့ဒီနာရီ35နာရီဒီနေ့တော့အားတိုက်ခဲ့တယ်။နေရလားဆိုတော့လည်းပုံပြီးပေါ့လေ။ဒီခါတည်းရတယ်နော်
။မိုးလေဝသနဲ့ဇလဗေဒပညာရှင်ဦးထုံးလွင်ကတော့မြမပင်လေပြင်အခြေအနေနဲ့လက်ရှိအနေအထားအရမြမကံယူရန်တလျှောက်နဲ့ကမ်းလွန်ပင်လေပြင်တွေမှာလှိုင်းကျင်းနိုင်ပြီးလေပြင်းအားနဲ့ရေဝန်းကတော့ပုံမအကောင်းလာကဆက်လက်ဖြစ်ပေါ်နေတာကြောင့်မုန်တိုင်းဖြစ်လာဖို့အလားလာရှိနေတယ်လို့သူကသုံးသပ်ထားပါတယ်။လက်ရှိအချိန်မှာတော့ဒေတာအချုပ်မှာမိုးအကောင်းလာနိုင်ပေမဲ့မိုးကြီးရေချမ်းမှုနဲ့ပတ်သက်ပြီးမိုးလေဝသနဲ့ဇလဗေဒဝန်ကြီးဌာနဘက်ကတော့သတိပေးချက်တစုံတရာထုတ်ပြန်ပေးထားခြင်းမရှိသေးပါဘူးရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ပြည်ဝေးကတင်းလာနေညပြအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ခင်ဗျာမကြခင်တင်ဆက်မဲ့စီးပွားရေးကဏ္ဍမှာတော့အမေရိကန်ကုမ္ပဏီတွေကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့စိတ်ဝင်စားနေပေမဲ့ဘယ်လိုစိန်ခေါ်မှုတွေရှိသလဲဆိုတာကိုနားဆင်ကြမှာပါ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တင်းလာနေညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ25 kilohertz 11965လိုင်းနူမီတာ32 kilohertz 923ညလိုင်းနူမီတာ51 kilohertz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယနိုင်ရွယ်အတွင်းမှာတော့စီးပွားရေးကဏ္ဍတက်တက်ရောင်သတင်းလွှာဘလော်ဂါတွေပြောသမျှနဲ့သူယုံကြည်အားကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော
့ Australia, Nigeria, Singapore, UK, US နဲ့ Zimbabwe နိုင်ငံသားတွေကငပြောသီးကိုအရင်းဘက်ကနေအခုနှွာကြပါတယ်ဒီတစ်ဖက်မှာတော့မြန်မာနိုင်ငံ Cambodia, Russia နဲ့ UK
သူယုံကြည်အားအစီအစဉ်တင်ဆက်တဲ့အခါနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်အခုတော့စီးပွားရေးကဏ္ဍကိုကြားပါမယ်မြန်မာနိုင်ငံမှာစီးပွားရင်းနှီးမြှုပ်နှံကြဖို့အမေရိကန်ကုမ္ပဏီတွေအနေနဲ့အရင်ဦးသိန်းစိန်အစိုးရလက်ထက်ကလေးကစိတ်ဝင်စားမှုရှိပေမဲ့လည်းစီးပွားရေးပိတ်ဆို့မှုအပါအဝင်အခြားစိန်ကုမ္ပဏီတွေအများပြားရှိနေသေးတဲ့အတွက်လက်တွေမှာရင်းနှီးမြှုပ်နှံမှုတွေထင်သလောက်ရောက်မလာခဲ့တာဖြစ်တယ်လို့အာဆီယံအမေရိကန်စီးပွားရေးကောင်စီကတွဲပက်မန်နေဂျာကိုလှာဖုံးမြစ်ကပြောပါတယ်ကိုလှာဖုံးမြစ်ကိုဆက်သွယ်မေးမြန်းထားတဲ့အပိုင်းနှစ်ကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြมาဖြစ်ပါတယ
်အခုလူတို့ကတင်မြောက်တဲ့ဟိုအရသာအစိုးရတက်လာပြီဆိုတော့ဒီနောက်ပိုင်းအရင်အစိုးရတွေနဲ့ရှင်လို့ရှင်ရင်ကိုဂျက်မြင့်တို့ရှင်ကိုဆက်သွယ်လာတဲ့ဒီအမေရိကန်ကုမ္ပဏီတွေကသူတို့အနေနဲ့မြန်မာနိုင်ငံနဲ့ဝင်ပြီးတော့စီးပွားရေးလုပ်ကိုင်မှုအခွင့်အလမ်းတွေပုံများလာတယ်လို့ထင်သလားနောက်ပြီးတော့ဒီအစိုးရပြောင်းပြီးတဲ့နောက်မှာကောဒီဟိုဆက်သွယ်လာတဲ့ကုမ္ပဏီအရေးတက်ဟာအရင်အစိုးရလက်ထက်ကနေရှင်ရင်ကျွန်တော်တို့နိုင်ရှင်ချက်လေးတစ်ခုပေါ့အတိအကျမဟုတ်ရင်တော့မှများလာသလား
ဟုတ်ကဲ့ခင်ဗျာအခုနကျွန်တော်ပြောသလိုပေါ့နော်အခုဒါ NLD အစိုးရဒေါက်တာစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတာဟိုမြန်မာပြည်သူတွေအတွက်တည်းမဟုတ်ပါဘူးကျွန်တော်တို့ဒီနိုင်ငံတကာအားလုံးကရောဒါဟိုဟိုကောင်းမွန်တဲ့ပေါ့နော်မြန်မာနိုင်ငံပို့ပြီးတော့တိုးတက်ကောင်းမွန်တဲ့လမ်းစဉ်ကိုဝင်ရှောက်နေတယ်ဆိုတာအကုန်လုံးကလက်ခံပြီးတော့ဝင်ကြိုးဆိုကြပါတယ်အဲ့ချိန်တည်းမှာပဲဒီဒါတော့ NLD စက်ခွဲမဟုတ်ပါဘူးပဲဒီ developing country ပေါ့တိုးတက်ဆဲနိုင်ငံပဲတိုးတက်ဆဲနိုင်ငံမှာမဆိုပါဟိုမျိုးဆိုရပြောင်းလဲမှုတွေနော်တိုးတက်မှုတွေရှိသေးရောစိန်ခေါ်မှုတွေလည်းအများကြီးရှိနေမှာပါပဲအဲ့တော့အဲ့ရှိနေတဲ့စိန်ခေါ်မှုတွေထဲမှာနံပါတ်1အရေးကြီးဆုံးကတော့ကျွန်တော်ခုနပြောလို့ပေါ့ infrastructure ဆိုရက်ဒီလမ်းမဆက်သွယ်ရေးတွေတနေရာတနေရာတည်ယူပို့ဆောင်ရေးတွေမှာရွယ်ကူမှုအဲ့ဒါနံပါတ်1ခင်ဗျာနောက်တစ်ခုကကြတော့အခုကျွန်တော်တို့ဟိုပြောလာတာတော့ဒီ human capacity ပေါ့နော်ဒီသူတို့ဝင်လာမဲ့လုပ်ငန်းတွေရဲ့လုပ်ငန်းဆောင်တိုင်းနဲ့ညီညာတဲ့လူသားအရင်းမြစ်ပေါ့ဒီသူတို့ဝင်လာတဲ့လုပ်ငန်းနဲ့ဆက်ဆက်ပြီးတော့ညီညာတဲ့ဟိုပညာရေးနော်လုပ်ငန်းဆောင်တာလုပ်တတ်မှုတွေပေါ့နော်ဒါကိုရှိရဲ့ဟောရှိဖို့ဘယ်လိုလဲဒါတို့ရဲ့ second challenge ပေါ့နော်အခုကကြတော့ extension လေးခင်ဗျာအခုကဟိုရင် American စီးပွားရေးတွေကသူများဒီပြည်နိုင်ငံစီးပွားရေးတွေနဲ့မတူတဲ့တစ်ခုကကြတော့ဒီအခုက SDN list တို့လိုမျိုးဒီ reporting requirements တို့လိုမျိုး American အစိုးရဘက်ကပဲတတ်မှတ်ထားတယ်သူတို့ကန့်သက်ချက်တွေအများကြီးရှိနေတယ်ခင်ဗျာအခုတော့ပြီးခဲ့တဲ့လပိုင်းက sanction တွေကိုဖြေလျှော့ရတဲ့အချိန်မှာ ban 3ခုပါသွားတယ်အဲ့3ခုပါတဲ့ဥစားကတော့အခုတို့နည်းနည်းရှင်းပြအသက်ရှင်ချောင်သွားတာပေါ့ဗျာဒါပေမဲ့အဓိကအဖြစ်ဒီ SDN ဆိုပြီးတော့တို့တတ်မှတ်ထားတဲ့ပုံကိုယ်လေးနဲ့စီဝါရေးမလုပ်ရဘူးဆိုတဲ့ဟာတခုကတော့တို့မှာအနောက်သွားသိမလုပ်ဘူးဖြစ်နေတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ SDN ဆိုတာအခုဒါရင်ဆိုရတတ်မှတ်တာတော့ဒီအရင်ကနားဖအစိုးရနဲ့ပတ်သက်ပြီးတော့စီဝါရေးတိုးတက်မှုအများကြီးရှိသွားတဲ့ပုံကိုယ်လေးကိုတို့ကအခုလောလောမှာ SDN list ကိုထည့်ထားပြီးတော့ဒီမှာဒီ American နိုင်ငံစီဝါရေးနဲ့အလုပ်လုပ်ခွင့်မပြုဘူးဆိုတာလုပ်ထားတယ်ပေါ့နော်ဒါနဲ့အဲ့ဒီ SDN နဲ့ပတ်သက်ပြီးတော့မြန်မာတွင်းမှာရှိနေတဲ့လုပ်ငန်းကြီးတွေက80ရာခိုင်နှုန်းရှိတယ်လို့ကျွန်တော်တို့သိနေရတာခင်ဗျအဲ့တော့အဲ့ဒီ80ရာခိုင်နှုန်းနဲ့မထိမညှိအောင်လို့ဟိုရှောင်သွားပြီးတော့လုပ်နေရတဲ့အလုပ်ကတော်တော်ဟိုရင်ကောင်းချက်ဖို့ကောင်းတယ်ဒါပေမဲ့ဒီချိန်ထဲမှာပဲဟိုရင်ခုနပြောလို့ပေါ့ဖြည်းဖြည်းချင်းစီတိုးတက်ရမယ်နိုင်ငံတစ်ခုဖြစ်နေတဲ့အတွက် ဒီ SDN လေးကြီးမရှိတော့တဲ့နောက်မှာပဲခုနပြောလိုမျိုး infrastructure နဲ့ဒီလူဆောင်အရင်းအမြစ်ကိစ္စတွေမှာလိုအပ်နေရမျိုးရှိနေသေးတဲ့အတွက်ခုန SDN လေးအကုန်လုံးပျောက်သွားတဲ့နောက်မှာပဲဒီစီးပွားရေးအကုန်လုံးကအရှိန်ဟုံပြင်းစွာနဲ့ဝင်လာလို့ရအောင်မှမဟုတ်သေးပါဘူးခင်ဗျာ
။ဒီမှာပြည်မှာတော့လူထုကတင်မြောက်တဲ့ဟိုတကယ်ကိုဟိုပွင့်လင်းမြင်သာတဲ့အယတ္တဒီမိုကရေစီအစိုးရတက်လာပြီဆိုတော့ငါတို့လိုနိုင်ငံခြားကုမ္ပဏီတွေအတွက်လည်းအရင်ကတကားတွေပိတ်ထားခဲ့တာအခုတကားတွေပွင့်သွားပြီးတော့အရင်ဥသိမ်းစင်အစိုးရတုန်းကတော့ဒီစစ်တပ်တပိုင်းအစိုးရဆိုပြီးနိုင်ငံတကာလည်းတတ်မှတ်ထားတယ်ပြည်သူလူထုကလည်းတတ်မှတ်ထားတော့စီးပွားရေးလုပ်ကိုင်မှုအခွင့်အလမ်းကတော့ကြီးမကောင်းဘူးပေါ့ဒါမဲ့အခုလိုမျိုး NLD ပါတီဥဆောင်တဲ့အယတ္တအစိုးရတက်လာပြီဆိုတော့ဒီအစိုးရနဲ့ဆိုရင်တော့ပို့ပြီးတော့စီးပွားရေးလုပ်ဖို့အခွင့်အလမ်းတွေပို့ရှိမှာပဲလို့အဲ့လိုမျိုးအမြင်နေရှိကြသလား
စိတ်ဝင်စားမှုကတော့ကျွန်တော်ပြောမယ်ဆိုရင်2012ခေတ်ကပေါ့နော်2012ဒီဟိုဓမ္မဥသိမ်းစိန်အစိုးရခေတ်ကဒီကျွန်တော်တို့ပထမဦးဆုံး business mission ကိုကျွန်တော် US ASEAN လောက်လိုက်တဲ့အချိန်မှာတည်းကဒီကုမ္ပဏီအများကြီးပဲရောက်လာပြီးတော့မြန်မာနိုင်ငံမှာဟိုဘယ်လို industry ရေးဘယ်လိုမျိုးလုပ်ငန်းကိန်းငန်းတွေဖြစ်နိုင်မလဲဆိုတာကိုစိတ်ဝင်စားမှုအများကြီးရကြတယ်ဒါပေမဲ့ခုနကဒီရင်ကျွန်တော်ပြောသွားတဲ့အစိတ်ဝင်စားမှုတွေကတကယ်တမ်းအနောက်ကနေငွေကြေးနဲ့လိုက်ပြီးတော့ရင်းနှီးမြှုပ်နှံရေးဆိုတာမဖြစ်လာသေးဘူးခင်ဗျာ။ဘာဖြစ်လို့မဖြစ်လာသေးလဲဆိုတော့ခုနပြောသွားတဲ့အဲ challenges တွေပေါ့နော်။ခုနပြောတဲ့စိန်ခေါ်မှုတွေကအများကြီးရှိနေသေးတဲ့အတွက်မဖြစ်လာသေးဘူး။ဒါပေမဲ့ဒီချိန်ထဲမှာပဲအခုဒီဟိုဒေါက်ဆန်စုကြည်ဦးဆောင်တဲ့ energy အစိုးရတက်လာတော့ဘလိုဘက်ကနေပို့ပြီးတော့နံပါတ်1စိတ်ဝင်စားမှုရှိလာတာဘာလို့လဲဆိုတော့အစိုးရချင်းဆက်ဆံမှုကပို့ပြီးတော့အားကောင်းလာတယ်။ပို့ပြီးတော့အားကောင်းလာတဲ့အလျောက်နိုင်ငံရေးအကောင်နိုင်ငံရေးဆက်ဆံမှုအကောင်တာကနေအနောက်ကနေစီးပွားရေးဆက်ဆံမှုအကောင်တာလိုက်မယ်လို့ကျွန်တော်တို့တွေ့ချက်ထားပါတယ
်အခုဆိုလို့ချင်းရင်ဟိုအရင်စစ်စိုးရလက်ထက်ကတည်းကမြန်မာပြည်မှာဝင်ရောက်ပြီးတော့စီးပွားရေးလုပ်ကင်ကြတဲ့ဟိုအများစုရင်းနှီးမြှုပ်နှံကြတဲ့ကုမ္ပဏီတွေဟာတရုတ်တို့အိန္ဒိယချင်းထိုင်းနိုင်ငံတို့ဒီစင်ကာပူတို့ဒီဒေတာတွင်းရနိုင်ငံတွေကများတယ်ဂျပန်တောင်တလောက်မရှိဘူးဆိုတော့သူတို့တွေကဘာလို့အခုလိုမျိုးဟိုဗမာပြည်မှာစစ်ပွားကြီးလုပ်နိုင်တယ်လဲဆိုတော့တချို့ပြောကြတာကတော့ဒီအရင်စစ်ဘိုလ်ချုပ်စစ်ဘိုလ်တွေလက်ထက်တုန်းကသူတို့ဒါစစ်ဘိုလ်တွေသဘောကျအောင်နည်းနည်းလတ်ထိုးနိုင်တယ်ဆိုလို့ရှိရင်သူတို့ဒီစစ်ပွားကြီး contract တွေအလုပ်လုပ်ခွင့်တွေရပါမစ်တွေရတာပဲပေါ့နော်ဟိုကိုချက်မြင့်တို့ဒီ US ASEAN Business Council အနေနဲ့ရောအဲ့ဒီလိုမျိုး American ကကုမ္ပဏီတွေမြန်မာနိုင်ငံထဲကိုဘာကြောင့်မရောက်ကြတာလဲဆိုတဲ့အပေါ်မှာဘယ်လိုသုံးသပ်မိတယ်လဲ
ဟုတ်ကဲ့ခင်ဗျာဘာလို့ဆိုခုနကိုပြောသွားသလိုပါပဲအင်းကျွန်တော်တို့ဒီကုမ္ပဏီတွေကမဝင်သေးတာတော့မဟုတ်ပါဘူးเนาะဝင်နေပြီပြီးတော့စိတ်ဝင်စားမှုကလည်းမြန်မာနိုင်ငံပေါ်မှာအများကြီးရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကအခုဒီရေဒိုကိုမကြည့်ဘူးခင်ဗျာ EC ကိုကြည့်ရပါတော့။ရေဒိုကိုကြည့်ရင်တော့ခင်ဗျာကျွန်တော်တို့အမျက်ရယူပြီးထွက်ပေါ့။ကြံခဲ့တာပြည်သူပြည်သနာပေါ့။ဒါမျိုးကိုကျွန်တော်ကိုယ်တိုင်လည်းအားမပေးဘူးကျွန်တော်တို့ဖွဲ့စည်းရတယ်အားမပေးဘူးခင်ဗျာ။ဘာလို့ကျွန်တော်တို့ကြည့်မယ်ဆိုရင် long term win လို့တစ်ခုဝင်လို့ပြီးဆိုရင်လည်းဒီရှိနှစ်ဦးနှစ်ဖက်အကျိုးရှိနေပေါ့နော်နိုင်ငံလည်းအကျိုးရှိနေစီးပွားရေးလည်းအကျိုးရှိနေ win-win situation ဆိုတဲ့ကိစ္စမျိုးတွေကိုကျွန်တော်တို့ကြည့်ရဦးမှာဒါကျွန်တော်တို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုပဲဖြစ်ဖြစ်တော့အဂရိလိုက်စားမှုပဲဖြစ်ဖြစ်အဲ့လိုမျိုးကိစ္စတွေမှာကျွန်တော်တို့ကဟိုဘယ်တော့မှအဲ့လိုမျိုး short bubble မလုပ်ဘူးခင်ဗျာအကုန်လုံးကို standard တစ်ခုတည်းညီတဲ့ပဲလုပ်ပြီးတော့ဟိုရင်လုပ်ပြီးတော့ကျွန်တော်တို့ဒီပေါ့နော် standard ပေါ့နော်အဲ့ဒီတစ်ခုအညီလုပ်တယ်ဒါအဲ့တော့အဲ့လိုမျိုးအခုချိန်မှာအဲ့လိုမျိုးနဲ့တွက်လာရင်တော့ဒါအဲ့တခြားတရုတ်ကုမ္ပဏီတို့ထိုင်းကုမ္ပဏီတို့ပဲဖြစ်ဖြစ်ဂျပန်ကုမ္ပဏီတို့ပဲဖြစ်ဖြစ်နေချင်းအဲ့တော့နည်းနည်းလေးကျွန်တော်ကဒီစီးပွားရေးထိုးပေါက်မှုမှာတော့အားနေနေတာပေါ့ဒါပေမဲ့ရေးရှည်မှာတော့ဒီပြည်သူဘက်ကလည်း American ကုမ္ပဏီနဲ့တွဲလို့လဲတဲ့အခါမှာအဲ့ဘက်ကဒီမှန်ကန်မှုပေါ့နော်မှန်ကန်မှုနဲ့ဒီဖြောင့်မတ်မှုလိုင်းစဉ်ကိုကြည့်ရင်တို့ဘက်ကလည်းသဘောပေါက်လာမှာပါသဘောပေါက်လာတဲ့အခါကျရင် American ကုမ္ပဏီပို့ပြီးတော့မြန်မာနိုင်ငံမှာဒီမှာငါမကမှာထိုးပေါင်းမှုရှိမယ်ဆိုတော့ကျွန်တော်တို့လည်းယုံကြည်ပါတယ်ပြီးတော့ကျွန်တော်တို့ဖွဲ့ရခွဲကြည့်ရလို့ကောင်းလည်းယုံကြည်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ
်ကိုဇော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍကိုနားဆင်ရပြီးအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပါမယ်မတ်ဆူမြတ်မွန်ကတင်ဆက်ထားတာဖြစ်ပါတယ်
ပြည်သက်ထောင်တောင်းချီဆက်တဲ့အားကစားကွင်းကြီးတွေမှာကြေးစားဗီဒီယိုဂိမ်းကစားသူအဖွဲ့တွေကြားပြိုင်ဆိုင်ကစားကြတဲ့ပြိုင်ပွဲကြီးတွေကိုကမ္ဘာနေရာတော်တော်များများမှာတွေ့လာနေရပါတယ်အထူးသဖြင့်အာရှဥရောပနဲ့မြောက်အမေရိကနိုင်ငံတွေမှာ e-sports လို့ခေါ်တဲ့ဗီဒီယိုဂိမ်းပြိုင်ကစားကြတဲ့ပြိုင်ပွဲကြီးတွေကတိတ်ကိုခေတ်စားလာနေပါတယ်ကွင်းလုံးပြည့်ပြည်သက်တွေရဲ့ရှေ့မှာအင်မတန်ခက်ခဲရှုပ်ထွေးပြီးတော့ဗီဒီယိုဂိမ်းတွေကိုအဖွဲ့လိုက်အနိုင်ကစားကြတာဖြစ်ပါတယ်အဖွဲ့လိုက်ပြိုင်ပွဲတွေမှာပါဝင်သူအရေးအတွက်နဲ့ ပွဲပေါ်မှာမူတည်ပြီးတော့စုကြည်ဒေါ်လာ3ကနန်းကနေ10တန်းကျော်အထိရကြတယ်လို့တဦးချင်းပြိုင်ပွဲမျိုးတွေဆိုရင်လည်းဒေါ်လာ5တန်းလောက်အထိကိုစုကြည်ရကြတာမျိုးပါ e-sports ပြိုင်ပွဲတွေကိုကမ္ဘာဘယ်နေရာကမဆိုကြည့်နိုင်အောင်လို့ online ပေါ်ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပြသပါတယ်ကမ္ဘာတဝန် e-sports ပရိသတ်သန်း300နီးပါးရှိနေပြီးတော့ကိုရီးယားနဲ့တရုတ်နိုင်ငံတွေကအရေးအတွက်အများဆုံးဖြစ်ပါတယ် e-sports ကိုအားပေးသူဘလောက်များလာတယ်လဲဆိုရင်ဂျပန်နိုင်ငံမှာတက်ဂရစ်2020ကျရင်ကျင်းပမဲ့အိုလံပစ်ပြိုင်ပွဲတွေထဲမှာ e-sports ကိုအိုလံပစ်အားကစားတစ်ခုအနေနဲ့ထည့်သွင်းဖို့တောင်ဆွေးနွေးမှုတွေရှိနေပါတယ်။ပရိသတ်အားပေးမှုတွေမကငွေကြေးအရာလဲအကျိုးအမြတ်အများကြီးရနေတဲ့ e-sports အုပ်စုလိုက်ဂိမ်းပြိုင်ပွဲတွေကိုဝင်ပြိုင်ကျင်ကြတဲ့ဂိမ်းမာတွေကလည်းမနှဲကြပါဘူး။သူတို့အတွက်စနစ်တကျစခန်းသွင်းလေ့ကျင့်ပေးတဲ့နေရာတွေလည်းရှိလာပါတယ်
။ Ouais, ça a été une petite zone de conflit avec ma mère.comme quoi parce que elle est vraiment pas dans ces choses là quoi elle est pour elle c'est vrai
ပြင်သစ်နိုင်ငံ North Myo က e-sport academy မှာသင်တန်းတက်နေသူတယောက်ကဒီသင်တန်းတက်ရဖို့သူ့အမေနဲ့တော်တော်လေးအငြင်းအခုန်ဖြစ်ရတယ်ဆိုတာကိုပြောပြနေတာပါ game ကစားတာကနေပြီးတော့ငွေငွေမှန်မှန်ရနိုင်တယ်ဆိုတာကိုသူ့ရဲ့အမေကနားမလည်ပါဘူးတဲ့အရင်တုန်းကအိမ်မှာ computer တွေ TV တွေပေါ်မှာအပျော်ရန်ကစားရတဲ့ game တွေကဒေါ်လာတန်းချီအထိရနိုင်တဲ့ game ကစားနည်းတွေဖြစ်လာနေတယ်ဆိုတာကိုသိကြတဲ့လူငယ်တွေကတော့e-sports ပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်နိုင်ဖို့အတွက်တိတ်ကိုစိတ်အားတက်နေကြပါတယ်တကယ်တော့ပြိုင်ပွဲဝင်နိုင်တဲ့ခြေစားအဆင့်ရောက်ဖို့ကတိတ်တော့မလွယ်လှပါဘူ
း comme dans le foot par exemple il va y avoir donc les joueurs professionnels les managers les coachs les organisateurs de tournois et d'événements tout ce qui touche à la communication les
သူကတော့ e-sport academy ကိုပူးတွဲတည်ထောင်ထားသူပါ e-sports game ပြိုင်ပွဲတွေကိုသူကဘောလုံးကစားနည်းနဲ့ဥပမာပေးပါတယ်ဘောလုံးကစားနည်းလိုပါပဲတဲ့တော်တဲ့ကစားသမားတွေလိုတယ်အသင်းနည်းပြတွေမန်နေဂျာတွေပြိုင်ပွဲတွေပြိုင်ပွဲစီစဉ်တဲ့သူတွေလိုပါတယ်တဲ့ e-sports ပြိုင်ပွဲတွေအတွက် online ပေါ်မှာ game တွေကိုချိတ်ဆက်ကစားနိုင်အောင်ပြင်ဆင်ပေးရတဲ့သူမျိုးတို့ဆက်သွယ်ပေးရတဲ့သူမျိုးတခါဘယ်အသင်းကဘယ်အဆင့်ရောက်နေပြီလဲဆိုတာကိုကြေညာတဲ့ commentator တွေလိုတယ်ဒါကြောင့် e-sports မှာလုပ်ရတဲ့အလုပ်တွေကအများကြီးပါလို့ပြောနေတာဖြစ်ပါတယ်သူရဲ့ e-sport academy မှာဆိုရင်တော့မလပိုင်းတွေမှာ game နဲ့ဆိုင်တဲ့စာတွေသင်ကြားပေးပြီးတော့ညနေဘက်တွေမှာတော့အနည်းဆုံး9နာရီ6နာရီလောက် online ပေါ်မှာချိတ်ဆက်ထားတဲ့ game တွေကိုလက်တွေ့ကစားကြရပါတယ်။ဒီနေ့ကိုအနည်းဆုံး9နာရီလောက်ထိုင်ပြီးတော့ game ကစားနေရလို့ game ကွာသနာရှင်တွေကတော့ပိုတော့မှအကြိုက်တွေ့နေပါတယ်
။ Je pense pas que quelqu'un qui adore faire du pain et qui est boulanger, ça le gêne peut-être tant que ça de faire du pain constamment. Oui, il y a des hauts et des bas.
ဒီတယောက်ရဲ့အပြောကတော့ပျော်ရတဲ့အချိန်တွေရှိတယ်လို့စိတ်ညစ်ရတဲ့အချိန်မျိုးတွေလည်းရှိပါတယ်တဲ့။ဒါပေမဲ့ကိုလုံနေတဲ့အလုပ်ထဲမှာတရက်ကို10နာရီလောက်မငီးငွေပဲလုပ်နိုင်နေဆိုရင်တော့ဒီအလုပ်ကိုကိုကနှစ်ချိုက်လို့ပေါ့လို့ဆိုပြီးတော့တစ်ချိန်လုံးပေါင်ပေါက်ဖုံနေရတာကိုပျော်နေတတ်တဲ့သူမျိုးတွေနဲ့ဥပမာပေးပါတယ်။ပြင်သစ်က e-sport academy မှာတက်နေကြသူတွေအားလုံးက20ဝန်းကျင်လူငယ်တွေများပါတယ်။ game ကစားနိုင်တဲ့စွမ်းရည်အပြင်စိတ်ပိုင်းဆိုင်ရာသုံးသက်ချက်အောင်တဲ့သူမျိုးကိုမှသင်တန်းတက်ခွင့်ပေးပါတယ်။ကိုလာကြာ North မျိုးက e-sport academy သင်တန်းကို euro 5000ပေးရလို့ဈေးကတော့မသေးလှပါဘူး။ကျေးဇူးအစင်တော်လွန်းတဲ့ဂိမ်းမာတွေကိုကြတော့စပွန်ဆာတွေကအဖက်ဖက်ကထောက်ပံ့မှုပေးထားပါတယ
် Before nasa bahay-bahay lang kami hindi kami magkakasama na 5 yung difference talaga
သူကတော့ဖိလစ်ပိုင်ကဂိမ်းမာ Ryan Crisotomo ဖြစ်ပါတယ် Counter Strike Global Offensive Game ပြိုင်ပွဲဝင်ဖို့လေ့ကျင့်နေတဲ့ဂိမ်းမာတယောက်ပါသူနဲ့အတူသူတို့အဖွဲ့ဝင်9ယောက်ကစပွန်ဆာတွေပေးထားတဲ့အိမ်တစ်ခုထဲမှနေပြီးတော့ e-sports ပြိုင်ပွဲတွေမှာအနိုင်ကစားနိုင်ဖို့လေ့ကျင့်နေကြသူတွေဖြစ်ပါတယ်အခုလိုမျိုးတအိမ်ထဲမှာအတူနေပြီးတော့ဂိမ်းကစားနည်းကိုလေ့ကျင့်ရတာကအများကြီးပိုကောင်းတယ်လို့သူကရှင်းပြပါတယ်။အတူတူနေကြတဲ့အခါကျတော့ဂိမ်းမကစားတဲ့အချိန်မျိုးတွေမှာလည်းတယောက်နဲ့တယောက်တွေ့နေရပြီးတော့တယောက်ရဲ့အာသာချက်ကိုတယောက်ကဘာတွေလဲဆိုတာပို့ပြီးတော့သိခွင့်ရတယ်တဲ့။နောက်ပြီးတော့ပြန်ပွဲဝင်ကြတဲ့အဖွဲ့ဝင်တွေတယောက်နဲ့တယောက်တွေ့တာရောအပြုအမူကိုပါသိနေဖို့ကတိတ်ကိုအရေးကြီးတယ်လို့ရှင်းပြနေတာပါ။သူတို့ကိုစပွန်ဆာတွေကအင်ဂျီတစ်ခုထဲမှာနေရေးစားရေးလိုလေသင့်မရှိအောင်ကိုထားပေးထားတာပါ
။ Young system.Hindi na mapagana dati kasi walang nakatok ang nagbabantay sa amin.
Di tiyaw ka le, e-sports piyay mwe atwe lechit ni tu Ryan J.Q. Phe pare. Ajin ka solo shi yin, e-sports piyay mwe rin atwe balo po lore balo te ne sura badu ga ma piya ma pe babu. Akhu so yin no, sanitaja lan nyon tin piya pe de dure shi de, seicha lecha gaza nai ang piusu sao chao pe de du shi de,သူတို့အတွက်ငွေကြေးအများကြီးအကုန်ခံတဲ့ sponsor တွေရှိပါတယ်တဲ့။ဒါကြောင့်သူတို့ဘက်ကလည်းနိုင်အောင်လို့ကစားဖို့ကြိုးစားရမယ်လို့ရှင်းပြနေတာပါ။ဒီကတော့ဖိလစ်ပိုင်ကသူတို့လို e-sports gamer တွေထက်ကိုတောင်ကိုရီးယားတို့အမေရိကန်တို့က e-sports gamer တွေကစခန်းသွင်းလေ့ကျင့်နေကြတာချင်းတူပေမဲ့နေရေးထိုင်ရေးဘိုင်းမှာရောရတဲ့အကျိုးအမြတ်ဘိုင်းမှာပါအများကြီးပိုတာကြပါတယ်။ game ကစားနည်းတွေကအုံနောက်နဲ့ဖြတ်ထိုးဉာဏ်ကိုအဓိကသုံးရတာပါ။ ကိုကျမ်းမာမစိတ်ကျမ်းမာမဖြစ်တဲ့အတွက်ဂိမာရီရဲ့ကိုကျမ်းမာရဲ့အတွက်ကိုလည်းကျွမ်းကျင်သူတွေကနိုင်ပေါင်းများစွာစနစ်တကျလေ့ကျင့်မှုတွေကိုလုပ်ပေးပါရယ် e-sports ဟာငွေကြေးအကျိုးအမြတ်အများကြီးရတဲ့ပွဲတစ်ခုဖြစ်လာတဲ့အတွက် sponsor ဘက်ကလည်းငွေကြေးပုံအော်ပြီးတော့ရင်းနှီးကြတာဖြစ်ပါတယ်တချိန်တည်းမှာပဲ game company တွေကလည်းသူတို့ရဲ့နာမည်ကျော် game တွေကို e-sports ပြိုင်ပွဲတွေမှာကစားနိုင်တဲ့ game မျိုးတွေဖြစ်လာအောင်လို့ပြင်ဆင်ဖန်တီးမှုတွေလုပ်နေကြပါတယ်game နဲ့ဆိုင်တဲ့ hardware ပစ္စည်းထုတ်လုပ်တဲ့ company တွေဆိုရင်လည်း e-sports ပြိုင်ပွဲဝင်မဲ့သူမျိုးတွေနဲ့တင့်တော်အဆင်ပြေမဲ့ပစ္စည်းတွေကိုတဦးချင်းစီရဲ့လိုအပ်ချက်အတိုင်းဖန်တီးပေးပါရယ်အရင်တုန်းကအိမ်သုံးကွန်ပျူတာတွေပေါ်မှာကစားကြတဲ့ game တွေကအခုဆိုရင်တော့ပြိုင်ပွဲခန်းမကြီးတွေတွင်မကကဘာတဝန်းကပြိသက်တန်းနဲ့ချီတိုက်ရိုက်ကြည့်ရှုအားပေးတဲ့ e-sports game ပြိုင်ပွဲတွေဖြစ်လာနေတဲ့အတွက်စီးပွားရေးလုပ်ငန်းရှင်ကြီးတွေကလည်း e-sports ပွဲတွေမှာသူတို့ရဲ့ကြော်ညာတွေထဲနိုင်ဖို့အပြိုင်ကြိုးစားလာကြတာမဆန်းပါဘူးဒီလိုအခြေအနေမှာ e-sports ကိုအားကစားနည်းတစ်မျိုးအဖြစ်သတ်မှတ်တင်သလားဆိုတဲ့ဆွေးနွေးမှုတွေကတော့ဆက်ရှိနေဆဲဖြစ်ပါတယ်ရှင်
မဆူမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်အပြီးအခုတခါတော့တက်တန့်ရောင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။မအေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာပါ။
မင်္ဂလာပါရှင်အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့အသက်34နှစ်ပြည့်သွားတဲ့ဗြိတိရှားဒေါ်ဝင်မင်းသားဝီလျံမကြခင်လာတော့မယ့် Independence Day အဆက်ဇက်ကားအသစ်ဒီလိုကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ဗြိတိနိုင်ငံဒေါ်ဝင်မိသားစုတွေကအထင်းနဲ့အယိုက်အယားဆက်ခံဖို့ဒုတိယနေရာမှာရှိနေတဲ့ Cambridge မြို့သားမင်းသားဝီလျံဟာဇွန်လ22ရက်နေ့ကပဲအသက်34နှစ်ပြည့်သွားပြီဖြစ်ပါတယ်။သူ့ရဲ့နာမည်အပြည့်အစုံကတော့ William Arthur Philip Lewis ဖြစ်ပြီးတော့1982ခုနှစ်ဇွန်လ22ရက်နေ့မှာဖွားမြင်ခဲ့တာပါ။သူကအိရှေ့ဇန် Charles Minter နဲ့ကွယ်လွန်သူဒါနာမင်းသမီးတို့ရဲ့တအားကြီးဖြစ်ပါတယ်။သူကဒီလမှာပဲဖြန့်ချီသွားတဲ့ဇူလိုင်လတော့ Attitude Magazine မှာမျက်နှာဖုံးအရှင်ဖြစ်နေပါခဲ့လို့ဒီလိုလိန်တူချစ်သူ Magazine တစ်ခုမှာမျက်နှာဖုံးပါတဲ့ပထမအဦးဆုံးတော်ဝင်မျိုးနွယ်ဖြစ်ပါတယ်။မဂ္ဂဇင်းဖြန့်ချီရလာကသူ့ရဲ့မွေးလာနဲ့တိုက်တိုက်ဆိုင်ဆိုင်ဖြစ်ပါတယ်။သူပြုံးနေတဲ့ပုံနဲ့ပေးနာမှာတော့ Making History တမိုင်းကိုတိဆောက်ခြင်းဆိုတဲ့ခေါင်းစဉ်ကြီးတက်ထားပြီးတော့ကိုယ့်ရဲ့လိမ်မိုင်းဆိုင်ရာခံယူချက်နဲ့ပတ်သက်လို့ဘယ်သူမှအနိုင်ကျင့်မခံရသင့်ပါဘူးလို့သူ့ရဲ့ပြောစကားကိုမျက်နှာဖုံးမှာဖော်ပြထားပါတယ်။ I want to be loved by you just you nobody else but you ဟောလိဝုဒ်ရဲ့ကနဝင်ရုပ်ရှင်လူကြီးမယ်ရီလင်မွန်ရိုဟာအခုဒီအသက်ရှင်ရဲ့ရှိမယ်ဆိုရင်တော့ဒီလဇွန်လ1ရက်နေ့မှာပဲသူအသက်60မွေးနေ့ပွဲကိုကျင်းပနိုင်ခဲ့မှာဖြစ်ပါတယ်။အခုတော့သူဆုံးမသွားခဲ့တာနှစ်90တောင်မကတော့ပါဘူး။ဒါမဲ့လည်းသူ့ရဲ့ကြော်ကြားမှုကအခုထိအရှိန်ဟုန်ကောင်းနေစေဖြစ်ပါတယ်။ဟောလိဝုဒ်ရဲ့ရုပ်ရှင်ရွှေခေတ်ကနာမည်အကြီးဆုံးမင်းသမီးတစ်လက်ဖြစ်တဲ့မယ်ရီလင်မွန်ရိုဟာမိုးရီစီအလွန်ကျွံသုံးဆွဲပြီးတော့1962ခုနှစ်မှာအသက်36နှစ်အရွယ်နဲ့ကွယ်လွန်သွားခဲ့တာပါ။မင်းသမီးမော်ရိုဟာ1950ပြည့်လွန်နှစ်တွေမှာအရန်နာမည်ကျော်အောင်မြင်ခဲ့ပြီးတော့နာမည်ကြီးဒေးဗစ်ဂျဲရီနဲ့လည်းချစ်ကြိုက်ခဲ့ပါတယ်။သူကသမ္မတဂျွန် F. ကနေဒီနဲ့သူ့ရဲ့ညီတော်သူရောဘတ်ကနေဒီတို့နဲ့ဇလန်းတွေရှိခဲ့မယ်လို့လည်းသတင်းတွေထွက်ခဲ့တာပါ။သူမဆုံးခင်နှစ်တွေမှာတော့ကျန်းမာရေးသိပ်မကောင်းခဲ့သလိုကိုရီးယားကကိစ္စတွေလည်းရှုပ်ထွေးခဲ့ပါတယ်။သူအသက်36နှစ်အရွယ်မှာကွယ်လွန်သွားတာကလည်းသူရိုသားရိုမဟုတ်ဘူးလို့ပြောဆိုမှုတွေရှိပေမဲ့လည်းဘယ်သူကမှတော့ဒါကိုအတိမပြုတ်ပေးနိုင်ခဲ့ပါဘူးရှင်။ I couldn't aspire to anything higher than to feel the desire to make you my own pardon pardon but to ဟောလိဝုဒ်ကဇွန်လ20ရက်နေ့မှာလက်ရာချေရာယူပြီးတော့မှတ်ကြောက်တင်ဂုဏ်ပြုခံရတဲ့ဂျာမန်ရုပ်ရှင်ဒါရိုက်တာရိုလန်အမရစ်ဟာအဲ့အခမ်းအနားအပြီးမှာတော့သူရိုက်တဲ့ရုပ်ရှင်ဇာတ်ကားဖြစ်တဲ့ Independence Day Researcher ရုပ်ရှင်ကပေါ်ဇောနီခင်အထူးပွဲအခမ်းအနားကိုရောက်လာခဲ့တာပါ။အ
ဲ့ဒါ This is then natürlich ich bin dann total emotional geworden weilDas ist mehr oder weniger Hollywood history. Das ist so.
Nemejo TLC တရုတ်ပြဇာတ်ရုံမှာပြုလုပ်တဲ့အဲ့ဒီရုပ်ရှင်အထူးပွဲမှာဒါရိုက်တာကကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့သိကိုခံစားရပါတယ်လို့ပြောသွားပါတယ်။သူ့ရဲ့လက်ရာခြေရာကိုယူပြီးတော့ Hollywood မှာ နောက်ကြောင့်တင်ပြီးဂုဏ်ပြုခံရတဲ့ကိစ္စကိုပြောတာပါအခုလိုမျိုးဟောလိဝုဒ်ရဲ့ကမ္ဘာရုပ်ရှင်သမိုင်းမှာဂျာမနီမျိုးလေးတစ်မျိုးကလာတဲ့ကျွန်တော်တို့လူတယောက်မှတ်ကြောက်တင်ခံရတယ်ဆိုတာတကယ်ကိုထူးခြားတဲ့အဖြစ်ရပါလို့ပြောသွားခဲ့ပါတယ် The day after tomorrow Independence Day The Patriot တို့လိုမျိုးကဘာကျော်ရုပ်ရှင်တွေထုတ်လို့ရိုက်ကူးတဲ့ director Emmerich ကလွန်ခဲ့တဲ့နှစ်20ကဘယ်သူမှမရိုက်ဖူးတဲ့ရုပ်ရှင်ကားမျိုးရိုက်ပြီးတော့ပြခဲ့တဲ့ဒီ Independence Day ရုပ်ရှင်စကားရဲ့အဆက်အခုကားတဲ့နဲ့ပတ်သက်ပြီးတော့လေသူအမတန်စိတ်လှုပ်ရှားနေပါတယ်တဲ့ပထမရုပ်ရှင် Independence Day မှာအဓိကနေရာကပါဝင်တရုတ်ဆောင်ခဲ့တဲ့ Minna Will Smith အခုစကားတဲ့မှာပြန်ပြီးတော့မပါတော့ဘူးဆိုတော့အားလုံးကအထူးစိတ်မကောင်းဖြစ်ကြရပါတယ်လို့လေသူ့ရဲ့အတွေ့အကြုံကိုပြောသွားပါတယ်ဒီတစ်ခေါက်စကားကကဘာကြီးကကောက်ရတဲ့သူသားတွေရဲ့ဤပညာကိုအသုံးပြုပြီးတော့ကဘာကြီးကိုကာကွယ်ရေးစနစ်ကြီးတစ်ခုတိစောက်ထားတာဖြစ်ပါတယ်။ဒါပေမဲ့ဂျိုသားတွေဤပညာအစစ်မြစ်လွန်နဲ့လာပြီးတော့တိုက်ခိုက်တဲ့အခါမှာတော့ကဘာကမခံနိုင်တော့ပါဘူး။ဒါပေမဲ့လေလူသားတွေဘက်ကလည်းရဲရဲဝံ့ဝံ့ပြန်ပြီးတော့ခုခံတာပါ။ဘယ်သူတွေနိုင်မလဲဆိုတာကတော့အစကားမှစောင့်ကြည့်ရမှာပါနော်။သေချာတာကတော့ဒီရုပ်ရှင်ဟာနောက်ဆုံးမှာဤပညာတွေနဲ့အစစ်မြစ်သုံးပြီးတော့ရိုက်ကူးထားတဲ့ကာတကားပဲဖြစ်ပါတယ်ရှင
်I have a family.
Finding Nemo ဆိုတဲ့ Hollywood နာမည်ကျော်ကာတွန်းကားရဲ့အဆက် Finding Dory ဆိုတဲ့ရုပ်ရှင်ကားက American ပြည်အောင်စုရုပ်ရှင်ယုံနေတင်တဲ့ animation ကာတွန်းကားသမိုင်းမှာတော့ယုံတင်တင်ချင်းလူကြည့်အများဆုံးဇာတ်ကားဖြစ်တဲ့အစံချင်းတင်သွားခဲ့ပါတယ်။ Nemo ဆိုတဲ့လိမ္မော်နဲ့အနက်အကြားငါးလေးကိုလိုက်ရှာတဲ့ဇာတ်လမ်းရဲ့အဆက်အခုတစ်ခါ Dory ဆိုတဲ့ငါးပြားလေးကိုလိုက်ရှာတဲ့ဇာတ်လမ်းဖြစ်ပါတယ်။သိမ့်မညံမကောင်းတဲ့ငါးပြားလေးဒိုရီဇလန်းကယုံတင်တဲ့သတင်းဘက်ကွန်ရက်တွေမှာ 136.2 တမ2တန်းဝင်ငွေရပြီးတော့အားလုံးရဲ့ထိတ်ဆုံးကိုရောက်သွားတာဖြစ်ပါတယ
် To save the entire free world.
You ready?
No.
Sweet, let's go.
No, I said no.
သူရဲ့နောက်မှာတော့ဒုတိယနေရာလိုက်တဲ့ကားကလည်းဇကားတစ်တကားပါပဲ။မင်းသား Kevin Hart, Dwayne Johnson တို့ပါဝင်တဲ့ဟာသဇကျန်Central Intelligence ဆိုတဲ့ရုပ်ရှင်ကလက်မှတ်ရောင်းရငွေ 34.5 တန်းရရှိခဲ့တာပါ။သဘာဝလုံးဖြည့်ရဲ့ပရလောကအကြောင်းကြိုက်ထားတဲ့ The Conjuring အပိုင်းနဲ့ဇာတ်ကားကတော့နံပါတ်1နေရာကရှိနေရာကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်မှာ3နေရာကိုကျသွားပြီးတော့ဝင်ငွေ 15.6 တန်းတော့ရရှိသေးပါပဲ။စွန်းစားတဲ့တဲ့ရင်ဘူဇာတ်ကား Now You See ဆိုတဲ့ဇာတ်ကားကတော့သူ့ရဲ့ဒုတိယဘက်ရုံတင်မှုမှာ 9.8 တန်းဝင်ငွေရရှိနေပါတယ်။နံပါတ်5နေရာမှာကတော့ Warcraft ဇာတ်ကားရှိနေပြီးတော့တပတ်လုံးစာအတွက်6.5တန်းရရှိပါတယ်ရှင်
။ We must make a home here. Whatever happens.
Whatever happens.
ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yeah. All have my own yeah.
မင်းနဲ့နာကြောတင်ဆက်တဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြရတာပါ VOA ကနေထုတ်လွှင့်ပြီးသည်မှအပတ်စဉ်ကဏ္ဍတွေကိုကြည့်ရှုဖတ်ရှုရှင်နေဆိုရင်တော့ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာမှာလာရောက်ဖတ်ရှုနိုင်ပါတယ်အခုတော့သူယုံကြည်ရာအစီအစဉ်အလှည့်ရောက်လာပါပြီအခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာ Washington DC မြို့က World Resources Institution မှာအလုပ်လုပ်နေတဲ့ကိုသဟိန်ထွန်းကသူ့အမြင်ကိုတင်ပြထားပါတယ်မမိုးဖြူကစီစဉ်တင်ဆက်တာပ
ါကျွန်တော်ထင်တယ်ကမ္ဘာတစ်ခွမ်းမှာငပြောသိမကြိုက်တဲ့လူတွေမရှိတော့ပါပဲလို့ဒါပေမဲ့ပို့ပြီးအရေးကြီးတဲ့မိကုံးကတော့ငပြောသိကိုအခွန်ဘလုံးနှွားကြမလဲဆိုတာပါပဲမြန်မာနိုင်ငံသားအတွေအနေနဲ့ဖြစ်ပြောရမယ်ဆိုရင်တော့ငပြောသိကိုထိတ်ဖူးကနေနှွားလေးရှိကြပါတယ်။ဒါပေမဲ့ကျွန်တော်ရန်ကုန်ကလာတာပါ။တခြားဒေသကလူတွေမပြောသေးကိုကျွန်တော်လိုထိတ်ဖူးကမနှွားဘူးဆိုရင်ကျွန်တော်ကိုအကြောင်းကြားပေးပါ။ကျေးဇူးတင်ပါတယ်။ကျွန်တော်လေ့လာရသလောက်ပြောရမယ်ဆိုရင်တချို့နိုင်ငံတွေမှာမပြောသေးကိုထိတ်ဖူးကမနှွားဘဲနဲ့တခြားတစ်ဖက်အရင်ဘက်ကနေပြီးတော့နှွားကြပါတယ်။အာကျွန်တော်အဲ့ဒါကိုတွေ့ရှိတဲ့အချိန်မှာကျွန်တော်အယံဝမ်းသာသွားပါတယ်။ဒါပေမဲ့က ိတ်ပဲနီးမကြကောက်ထားတဲ့ကျွန်တော်စစ်တမ်းအရာပြောရမယ်ဆိုရင်ဩစတြေးလျ Nigeria Singapore UK US နဲ့ Zimbabwe နိုင်ငံသားတွေကငါပြောသီးကိုအရင်ဘက်ကနေအခုနှွာကြပါတယ်ဒီတစ်ဖက်မှာတော့မြန်မာနိုင်ငံ Cambodia Russia နဲ့ Uganda နိုင်ငံသားတွေကမပြောသီးကိုထိပ်ကူးကနေအခုနှွာစားကြပါတယ်အာတရုတ်နိုင်ငံမှာဆိုရင်တော့ဒေသကြီးရဲ့အတွက်ဒေတာပေါ်မူတည်ပြီးတော့ချိန်ဘူးကတော့အရင်ကပါခွာအခွန်နှွာတဲ့လူတွေကိုပြုပါရဲအာပြီးတော့လူနဲ့အနီးဆက်ဆုံးဖြစ်တဲ့မြောက်တွေကိုကြည့်ရင်တော့သူတို့ကမြန်မာကျွန်တော်တို့မြန်မာနိုင်ငံသားတွေလို့မပြောသေးကိုချိန်ဘူးကအခွန်နှွာတာကိုတွေ့ရပါတယ်အာဒီကိစ္စကကျွန်တော်ထင်တယ်အထူးပင်အရေးကြီးလာပါတယ်အခုကျွန်တော်တို့မြန်မာနိုင်ငံအရေးပြောင်းအခုကျွန်တော်တို့မြန်မာနိုင်ငံရေးပြုပြင်ပြောင်းလာပြောင်းလဲလာတာနဲ့အမျှမီဒီယာတွေပို့ပြီးဖွင့်ပြပွင့်လင်းမြင်သာလာတဲ့အများကျွန်တော်မြန်မာနိုင်ငံသူနိုင်ငံသားတွေဟာတွေ့လာပါတယ်။ဘာတွေ့လာလဲဆိုတော့မပြောသေးခွာပုံခွာနည်းချင်းမတူတဲ့ဟာတွေကိုတွေ့လာပါတယ်။ကမ္ဘာပေါ်မှာပဲဖြစ်ဖြစ်အင်္ဂလိပ်နိုင်ငံမှာပဲဖြစ်ဖြစ်ဟိုဟာဒေတာတစ်ခုနဲ့တစ်ခုမှာပဲဖြစ်ဖြစ်မပြောသေးအခုနှွာပုံနှွာနည်းချင်းမတူတာကိုတွေ့လာကြပါတယ်။ဒီချိန်မှာအရေးကြီးတာကဆရာတို့စေတန်းတော့ဆရာတို့စကတိမှာမိဖုရားပွားစောကိုဝေခံတယ်လို့ငါနှစ်ငါသာနှိုင်းဆရာဟုအတ္တမာနခုံခုံထပြီးငါမပြောသေးနှွာပုံသားဧကံမှုချက်အမှန်တရားသစ္စာဆရာဟုကျွန်တော်တို့နိုင်ငံသားကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေလက်ကင်ထားပြီးတော့ငါနဲ့မတူရဲ့တို့ရန်သူတို့သမုတ်ကြမလားဒါမှမဟုတ်သူများတွေဘာကြောင့်မပြောသေးကိုအရင်ကနေနှွာလို့ကြလဲဘာမတူတဲ့အကျိုးကျေးဇူးတွေရှိနေတာကြောင့်လဲစသည်ဖြင့်ကျွန်တော်တို့လေ့လာစူးစမ်းကြမည်လားကျွန်တော်တို့ကျွန်တော်မြန်မာနိုင်ငံသူမြန်မာနိုင်ငံသားများမပြောသေးနှွာနီးအစ်စ်များတွေးခေါ်တီထွင်ကြံစည်နိုင်ကြပါစေသို့ဆုတောင်းလျက
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ပဲဖြစ်ပါတယ် VOA ရကနေထုတ်လွှင့်ခဲ့သမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်မနက်ဖြန်မနက်ထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ဆိုင်နိုမီတာ30 40 48 50တို့ကနေဖမ်းယူနိုင်ပါအခုတော့သတင်းချင်းချုပ်ကိုမက်ခင်ဖြူတွေးကပြောပြမှာဖြစ်ပါတယ
် EU ဥရောပသမဂ္ဂတွေကနေ UK နိုင်ငံနှုတ်ထွက်ဖို့လူလူဆန္ဒခံယူဘက်ကနေဆုံးဖြတ်လိုက်တာကြောင့်ဒီကိစ္စနဲ့ပတ်သက်တဲ့အရေးပေါ်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်အမေရိကန်နိုင်ငံသားရင်ဝင်ကြီးဂျွန်ကယ်ရီဥရောပကိုရောက်နေပါတယ်ပြည်ထောင်နိုင်ငံလန်ဒန်မြို့တော်နဲ့ဒီဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့တွေကိုဒီကနေ့သွားရောက်နေတဲ့ဝန်ကြီးကယ်ရီအနေနဲ့ပြည်ထောင်ပေါ်အမေရိကန်ရဲ့ထောက်ခံမှုကိုပြသမှာဖြစ်တယ်လို့ကျန်တဲ့ EU ဖွဲ့ဝင်နိုင်ငံတွေကလည်း EU ထဲမှာဆက်ပြီးတော့ရှိနေဖို့အရေးကြီးတဲ့စရာတွေကိုပြောကြားလိုက်မယ်လို့အမေရိကန်ဆိုရအရာရှိတွေကပြောပါရရှင်။ဆီးရီးယားနိုင်ငံနဲ့နယ်စပ်ကယ်လီရဲ့လက်မနိုင်ငံရှိပိုင်းကကြီးပြားတစ်ခုမှာတော့အသေးရန်ဘိုးခွဲတိုက်ခိုက်သူတွေကတိုက်ခိုက်တာကြောင့်လူ9ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းလက်မနိုင်ဆိုရအရာရှိတွေကပြောပါရယ်အသေးရန်ဘိုးခွဲတိုက်ခိုက်သူ3ယောက်ကဒီနေ့အစောပိုင်းကပဲခတ်ကြီးရွာမှာတိုက်ခိုက်ခဲ့ကြတာလို့အာဏာပိုင်တွေကပြောပါရယ်နောက်ထပ်လူ15ယောက်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပါရယ်ရှင်6နှစ်ကြာတရမန်ဆက်ဆံရေးပြပြခဲ့ပြီးတဲ့နောက်အစ္စရေးနဲ့တူရကီနိုင်ငံအကြားပုံမှန်ဆက်ဆံရေးပြန်လည်စတင်နိုင်ဖို့သဘောတူညီမှုရခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်ရန်တာယာဟုကဂါဇာကမ်းမြောင်ဒေသကိုလုံခြုံရေးအရာဆက်လက်ပိတ်ဆို့ထားမှာဖြစ်ပေမဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုတော့အစ္စရေးစစ်ကမ်းတွေကနေတင်ပေးပို့သွားမယ်လို့ပြောပါတယ်။ပိတ်ဆို့တားဆီးမှုတွေအတော်များများကိုပယ်ဖျက်ပေးဖို့ဒီသဘောတူညီချက်မှာပါဝင်တယ်လို့လည်းအန်ကာရာမှာရှိနေတဲ့တူရကီဝန်ကြီးချုပ်ဘာနာလီဟီဒီရင်ကဒီကနေ့ပြောပါရရှင်။ဖိလစ်ပိုင်နိုင်ငံရဲ့ပြီးခဲ့တဲ့သမရရွေးကောက်ပွဲမှာအနိုင်ရထားတဲ့ရော်ဒရီဂိုဒူတာတက်ကတိုင်းပြည်မှာသတိသားတမင်တာတွေကိုအချိန်မြင့်လုပ်သွားမယ်လို့ဒီကနေ့ပဲပြောဆိုလိုက်ပါတယ်။သတိသားတမင်စီအသုံးပြုတာတွေကိုပြင်းပြထန်ထန်ဆန့်ကျင်တဲ့တိုင်းပြည်တွင်ကဩဇာအချိန်ကကြီးမားတဲ့ကက်သလစ်အသင်းတော်နဲ့အတိုက်ခံလုပ်ရမယ်ဆိုရင်လည်းဒါကိုရင်ဆိုင်မယ်လို့ဆိုပါတယ်။လာမယ့်ကြာသပတေးနေ့ကျရင်သမရဖြစ်လာအဖြစ်ကျက်သစ္စာကျေးဇူးတော်မှာဖြစ်ပါရဲ့ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းမျိုးကိုမက်ခင်ဖြူတွေးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွန်မွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်အောင်ပါ။ VOA American သံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00 line number 2425 3258တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။တော်တော်ရှင်နေအားလုံးဘေးပရာဝေးကွာပြီးသောကကင်းဝေးနိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.